Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဧပြီလ19ရက်စောင့်ကြာနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်နိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နှာဆင်နိုင်ပါပြီရှင်။ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင်
ကျွန်တော်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ရုရှားရဲ့ထူးဆန်တဲ့စစ်ဆေးမှုရဲ့အစဉ်ခံစားပြည်စုံကိုတုတ်ပြန်ပြီးဖို့အမေရိကန်ဟောလွတ်တော်တရားရေးကော်မတီဥက္ကဋ္ဌကဆင့်ခေါ်စာထုတ်လိုက်ပါတယ်ပါရီမြို့တော်ကနော်ထရတဲ့ဘုရားကျောင်းမိလောင်မှုနဲ့ပတ်သက်လို့ UNESCO ကိုယ်စားလှယ်ဖွင့်တဲ့ပြည်သူသမ္မတတို့ဒီနေ့တွေ့ဆုံပါတယ်ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူညင်ညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်။တောက်ကြညရဲ့ထိတ်တန်းရောက်သတင်းလွှာတွေကတော့ရခိုင်ပြည်နယ်ဘူးစီတောင်မြို့နယ်ဘက်မှာတော့ဒီကျေးရွာတွေတဲကိုမြမတမတော်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့ရွာသားတွေနေရက်ကနေဆွန့်ခွာပြီးစစ်ဘေးကတိမ်းရှောင်နေကြရပါတယ်
။ဘူးစီတောင်မြို့နယ်ချင်းမှာလည်းအဲ့ဒီမောင်ယုံတောင်တို့တန်ကိုးတောင်တို့ဥယျံတာတို့အဲ့ဒီကြားတွေကိုဗမာစစ်တပ်ကလက်နက်ကြီးနဲ့ဖျက်ဖြစ်နေကြကြ
။ကေသခန့်တူပြပြပေးကြတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်မြမနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာအရင်နှစ်တွေကထက်ပိုပြီးတော့ကျသွားတယ်လို့RSF ရည်စည်းမထားသတင်းတော်များအဖွဲ့ကထောက်ပြသလိုပဲမြန်မာသတင်းသမားတွေဘက်ကလည်းသုံးသပ်ပါတယ်။နောက်ပြီးတော့မြန်မာပြည်ရဲ့လက်ရှိအခြေအနေတွေကိုစံစားမတင်မဲနဲ့တန်ကြပ်အတီကိုဆက်ဆိုခဲ့တဲ့ဒေါင်းတို့မျိုးဆက်ကတန်ကြပ်အဖွဲ့ဝင်တချို့ဒီကနေ့ထပ်ပြီးတော့ဖမ်းဆီးခံရပါတယ်။နောက်ပြီးတော့ဘရော့မှာအပြန့်သွင်းစရာမလိုတဲ့ဘက်ထရီတစ်မျိုးအမေရိကန်ကျောင်းသားတွေတီထွင်နေတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မို့လို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့ကြောင်းဝင်ဆွတ်ဖက်မှုတွေကိုစုံစမ်းခဲ့တဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာအပြည့်အစုံကိုတင်ပြဖို့အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျေရွန်နက်တလာကဒီနေ့ပဲဆင့်ခေါ်စာထုတ်ပြန်လိုက်ပါတယ်။အစီရင်ခံစာနဲ့ပတ်သက်လို့ရှင်းနေချက်ဝီလျံဘားရဲ့ဆောင်ရွက်ချက်တွေကြောင့်ကွန်ဂရက်စ်တော်ကအများစုအနေနဲ့ဘာမှမသိရတဲ့အခြေအနေဖြစ်နေတဲ့အကြောင်းလဲတရားရေးကော်မတီဥက္ကဋ္ဌကပြောခဲ့တာပါ။ထူးဆန်းစစ်ဆေးမှုရဲ့တွေ့ရှိချက်တွေကခက်ခဲမှမှတိတိကျကျချက်လက်တွေကိုဒီမိုကရက်လွှတ်တော်အမတ်တွေအခုချိန်ထိကြီးဝင်မရသေးဘူးလို့လည်းဆိုပါတယ်။2016သမ္မတရွေးကောက်ပွဲမှာထရန့်ရဲ့စီယွေးဖွင့်တဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုတွေရှိမရှိအထူးစုံစမ်းရေးမှုရဲ့တွေ့ရှိချက်တွေကိုအမြန်ဆုံးထုတ်ပြန်ပြီးလို့လွှတ်တော်ရင်းကဒီမိုကရက်ပါတီခေါင်းဆောင်တွေလာတော်ချာတွေကတောင်းအားပေးနေတာပါ။ဒီဖြတ်ထားတဲ့အစီရင်ခံစာကိုတော့မနေ့တုန်းကပဲတည်ယုံရင်ထုတ်ပြန်ထားပါတယ်။အထူးစုံစမ်းရေးမှုမူလအနေနဲ့ကော်မတီရှင်းမောက်မေလ23ရက်နေ့ကနောက်မကျပဲလာရောက်ထွက်ဆိုစီလိုတဲ့အကြောင်းလေတရားရေးကော်မတီဥက္ကဋ္ဌနက်လာကပြောခဲ့တာပါ။ပြီးခဲ့တဲ့လတည်းမှာတော့ရှင်းနေချုပ်ကစီရင်ခံစာကိုအချင်းယုံကောက်နှုတ်ဖော်ပြခဲ့ရမှာထွက်နဲ့စီရင်ရေးအဖွဲ့ကရုရှားနဲ့ပူးပေါင်းချက်စီခဲ့တဲ့အထောက်အထားတွေကိုထူးဆန်းဆန်းရင်မှုနဲ့အဖွဲ့ကမတွေ့ခဲ့တဲ့အကြောင်းပြောဆိုခဲ့တဲ့သမ္မတအနေနဲ့စုံစမ်းစစ်ဆေးမှုတွေကိုဆွတ်ဖက်ပြီးတရားရေးလုပ်ငန်းတွေကိုနှောက်ယှက်ခဲ့တာရှင်းမရှိဆိုတာကိုလည်းတစုံတရာကောက်ချက်ချတာမရှိတဲ့အကြောင်းပြောဆိုထားပါရဲ့။
အထူးစုံစမ်းရေးမှူးရောဘတ်မော်လာရဲ့စုံစမ်းမှုအစီရင်ခံစာထဲမှာသမ္မတဒေါ်နယ်ထရမ့်ကိုအဖြစ်ကနေလုံးဝလွတ်တယ်လို့အတိအကျပြောပထားပေမဲ့သမ္မတကတော့သူလုံးဝအဖြစ်ကင်းတယ်လို့ပြောနေပါတယ်။မော်လာရဲ့အစီရင်ခံစာဟာမမှန်ကန်တာတွေကိုလုံးချန်ထားတဲ့အစီရင်ခံစာဖြစ်တယ်လို့သမ္မတကဒီကနေ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။သမ္မတရဲ့လုပ်ရက်တွေကတရားစီရင်ရေးကိုဝင်ရောက်နှောက်ယှက်တဲ့အထိပြစ်မှုမမြောက်ခဲ့တာကသူ့ဘေးကအကြံပေးတချို့ကသမ္မတခိုင်းတဲ့အတိုင်းလိုက်မလုပ်လို့ဖြစ်တယ်လို့အစီရင်ခံစာထဲမှာဖော်ပြထားတာပါ။ကြာသာရေဒီမနက်ကအစီရင်ခံစာထုတ်ပြန်ပြီးမကြခင်တုန်းကတော့အိမ်မြူတော်မှာကျင်းပတဲ့အခမ်းအနားတစ်ခုအတွင်းမှာသမ္မတကသူ့အတွက်စိတ်ချမ်းသာစရာကောင်းတဲ့နေ့ဖြစ်တယ်လို့ပြောကြပြီးရုရှားနဲ့လုံးဝပူးပေါင်းဆောင်ရွက်ခဲ့ခြင်းမရှိဘူးတရားစီရင်ရေးကိုလုံးဝနှောက်ယှက်ခဲ့ခြင်းမရှိဘူးလို့ထပ်ပြီးတော့ပြောခဲ့ပါတယ်။စုံစမ်းမှုရဲ့ရလဒ်ကသမ္မတအပြည့်အဝအောင်ပွဲခံနိုင်တာဖြစ်ပြီးရာဇဝတ်ကြောင်းကနေအမှားမလုပ်ခဲ့ဘူးဆိုတာရှင်းတယ်လို့လည်းသမ္မတရဲ့ပုံကိုယ်ရေးရှိနေတွေကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အထူးစုံစမ်းရေးမှုရဲ့အစီရင်ခံစာထဲမှာတော့သမ္မတစုံစမ်းစစ်ဆေးခံနေရတယ်ဆိုတာမဟုတ်ဘူးလို့ FBI အကြီးအကဲ James Comey ကလူသိရှင်ကြားပြောဖို့ညှင်းဆန်တဲ့အတွက်သူ့ကိုယာရုကနေဖယ်ရှားခဲ့တာဆိုတော့ခိုင်မာတဲ့အထောက်အထားတွေတွေ့ရတယ်လို့ဖော်ပြထားတာပါသမ္မတဟာတရားစီရင်ရေးကိုနှောက်ယှက်ဖို့မလုပ်ခဲ့တာရှင်းရင်ဒီကိစ္စကိုပြက်ပြက်သားသားပြောမှာဖြစ်ပေမဲ့ပြောဖို့ခက်တဲ့အချက်တွေတွေ့ရတယ်လို့လည်းအစီရင်ခံစာထဲမှာရေးထားပါတယ်ဒါအပြင်သမ္မတအနေနဲ့တရားစီရင်ရေးကိုနှောက်ယှက်ခဲ့ခြင်းရှိမရှိဆိုတာကိုဖွဲ့စည်းပုံအရလွှတ်တော်ကဆုံးဖြတ်နိုင်တယ်လို့လည်းအထူးစုံစမ်းရေးမှူးကအစီရင်ခံစာထဲမှာပြောကြားထားပါတယ်။အထူးစုံစမ်းရေးမှူးမော်လာကိုအောက်လွှတ်တော်တရားရေးကော်မတီမှလာရောက်ထွက်ဆိုဖို့ဆင့်ခေါ်ထားတယ်လို့ကော်မတီဥက္ကဋ္ဌဂျယ်ရီနက်တလာကကြေညာခဲ့ပါတယ်။
မန္တလေးနိုင်ငံမှာဝန်ကြီးချုပ်စုမေလိုဖိုဘေးရေးမိုက်ကနဲ့အစိုးရဖွဲ့တစ်ဖွဲ့လုံးမနေ့ကပဲနှုတ်ထွက်သွားပါတယ်။ဝန်ကြီးချုပ်နဲ့အစိုးရဖွဲ့ရဲ့နှုတ်ထွက်စာကိုလက်ခံလိုက်တဲ့အကြောင်းလဲသမ္မတဣဗရာဟင်ဘူဘကာခိုင်တာရဲ့ရုံးကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ။ပြီးခဲ့တဲ့လမှာတုန်းကဒေါဂွန်လူမျိုးစုရဲ့လက်ချဲလို့တန်မြတ်ရှိနေတဲ့ဖူလာနီလူမျိုးစုမွေးမြူရေးမှာ160လောက်အစုလိုက်ပြုံနဲ့တပ်ဖြတ်ခံမှုပါဝင်နိုင်ငံလေဗန်ကချမ်ပတ်လို့ရတဲ့ကြီးထွားလာခဲ့ပြီးတဲ့နောက်မှာပဲဝန်ကြီးချုပ်နဲ့အစိုးရဖွဲ့နှုတ်ထွက်သွားတာဖြစ်ပါရဲ့။ဖူလာနီနဲ့ဒေါဂွန်လူမျိုးစုတွေကြားတက်ခတ်မှုတွေကြောင့်လွန်ခဲ့တဲ့နှစ်အတွင်းအမျိုးသမီးအမျိုးသားနဲ့ကလေးတွေ600လောက်သေဆုံးခဲ့ရတဲ့အကြောင်းလဲကုလသမဂ္ဂကသတင်းထုတ်ပြန်ထားပါ။အစိုးရကချမ်ပတ်မှုတွေကိုမထိန်းနိုင်တဲ့အတွက်လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်မှာပဲဗမာကွန်မြူတော်မှာဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့တာဖြစ်ပါတယ်။
မြောက်ပိုင်းအလန်နယ်မှာဂျာတာရီနီကဖြစ်ပွားတဲ့အထီးကရုံအတွင်းအမျိုးသမီးတယောက်ပြစ်ဒဏ်ခံခဲ့ရပါတယ်။လန်ဒန်ဒယ်ရီခရိုင်ခရီဂန်မြို့မှာဖြစ်ပွားတဲ့ပြစ်ခတ်မှုမှာသေဆုံးခဲ့သူဟာအသက်29နှစ်အရွယ်သတင်းတောက်လိုင်ရာမက်ကီးဖြစ်ပြီးတော့ New IRA ခွဲထွက်ရေးအဖွဲ့ကလုပ်တယ်လို့တန်တရားရှိကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ပြစ်ခတ်မှုကိုအကြမ်းဖက်လုပ်ရဖြစ်သဘောထားတယ်လို့လူသတ်မှုအဖြစ်စုံစမ်းနေတယ်လို့မြောက်ပိုင်းအိုင်ယာလန်ဒူရဲချုပ်Mark Hamilton ကသတင်းတောက်တွေကိုပြောကြားပါတယ်။မြောက်ပိုင်းအိုင်ယာလန်ကအကြီးဆုံးနိုင်ငံရေးပါတီကြီးတွေဖြစ်တဲ့တမရနိုင်ငံထူထောင်လို့တဲ့ Sinn Féin ပါတီနဲ့ဗြိတိန်အစိုးရလိုလားတဲ့ Democratic Unionist ပါတီတို့ကပြစ်ခတ်မှုကိုဝေဖန်ပြစ်တင်ခဲ့ကြပါတယ်။လူမှုကွန်ရက်တွေပေါ်မှာတင်ကြားတဲ့ဂျာတာရီနီများကဖြစ်ပွားတဲ့အထီးကရုံဗီဒီယိုတွေအတွင်းမှာတော့မော်တော်ကားနှစ်စီးမိလောင်နေတာမြင်ရတယ်လို့ခေါင်းဆိုအင်ဂျီဝတ်ထားကြသူတွေကအိမ်လုံးမိလောင်ပုံးတွေနဲ့ရဲတွေကိုပြစ်ပေါက်တိုက်ခိုက်နေကြတာလည်းတွေ့ရပါတယ်။အိုင်ယာလန်ကိုဗြိတိန်အစိုးရအုပ်ချုပ်မှုအောက်ကနေခွဲထွက်ပြီးတီးခြားနိုင်ငံတည်ထောင်ခြင်းနဲ့လက်နက်ကန်ခွဲထွက်ရေးသမားတွေ1916ခုနှစ်မှာတပုံထားခဲ့ကြတဲ့ Easter Rising နှစ်ပတ်လည် Easter ရုံးပိတ်ရမတိုင်ခင်အခုလိုတိုက်ခိုက်မှုတွေဖြစ်ပွားတာဖြစ်ပါတယ်။မြောက်ပိုင်းအိုင်ယာလန်မှာခွဲထွက်ရေးလှုပ်ရှားသူတွေရဲ့လှုပ်ရှားမှုတွေလက်တလောပိုများလာတယ်လို့လေ့လာသူတွေကပြောပါတယ်။
ဗီယိုရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ
်။ဗီယိုရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။ပြည်ထောင်နိုင်ငံပါရီမြို့ကနော်ထရန်ကတိထွေဖျားကြောင်မိလာမှုဖြစ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာဖွဲ့ UNESCO ကိုယ်စားဖွဲ့နဲ့သမ္မတအီမန်နျူအယ်မက်ခရွန်တို့သမ္မတနန်းတော်မှာဒီနေ့တွေ့ပါရယ်။ကမ္ဘာကျော်နော်ထရန်ဖျားကြောင်ကြီးကိုတော့ယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ် UNESCO က1992ခုနှစ်ကအတိအမှတ်ပြုထားတာပါ။ဒီသတင်းပတ်စောပိုင်းမိလာမှုဖြစ်ရာဖျားကြောင်ကိုတွားရောက်ကြည့်ရှုခဲ့တဲ့ UNESCO ရဲ့ကမ္ဘာအမွေအနှစ်ဌာနညွှန်ကြားရေးမှူး Mr. Oscar ကတော့ကလေးကလေးရဖျားကြောင်ရဲ့ခေါင်းမိုးသုံးပုံနှစ်ပုံလောက်ပျက်စီးသွားတယ်လို့ပြောပါရယ်။သမ္မတမခွန်ကတော့ပြင်သစ်နိုင်ငံမှာနယူးယောက်ဒီအိုလံပစ်အားကစားပွဲတော်ကျင်းပမဲ့2024ခုနှစ်မတိုင်ခင်ပြင်ဆင်မှုတွေအပြီးတက်နိုင်မှုမျှော်လင့်ထားတာပါ။ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့ငါးနှစ်အတွင်းပြင်ဆင်မှုတက်မှတ်ချက်ဟာလက်တွေ့မကျဘူးဆိုပြီးပြောဆိုထားကြပါရယ်။
တရုတ်အစိုးရရဲ့ခေတ်သစ်ပိုလန်မှဒီဖောက်လုံးမှုဆိုင်ရာ BRI Forum ဆွေးနွေးပွဲကိုကမ္ဘာနိုင်ငံ38နိုင်ငံကခေါင်းဆောင်တွေတက်ရောက်မယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။ April 25ရက်ကနေ28ရက်ထိကျင်းပမဲ့ BRI ဆွေးနွေးပွဲတွေမှာတရုတ်သမ္မတဆီဂျင်ပင်က26ရက်နေ့ကျရင်ဖွင့်ပွဲမင်ကွန်းပြောကြားမှာဖြစ်ပြီးတက်ရောက်လာတဲ့နိုင်ငံခေါင်းဆောင်တွေနဲ့28ရက်နေ့မှာထိပ်သီးဆွေးနွေးမယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးကဒီကနေ့ပြုတ်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ကမ္ဘာလမ်းစီမံကိန်းတွေကနေအကျိုးမြတ်တွေကိုအားလုံးမျှဝေခံစားနိုင်မှုနိုင်ငံဆောင်ပါဝင်ရေးနဲ့စီးပွားရေးဈေးကွက်တွေပို့ပြီးဖွင့်ပွဲရေးကိစ္စတွေနဲ့ပတ်သက်လို့ဘုံသဘောတူညီချက်ရရှိဖို့ဆွေးနွေးလိမ့်မယ်လို့လည်းနိုင်ငံသားရေးဝန်ကြီးဝန်ကြီးကပြောပါရယ်အခုနှစ် BRI Forum ဆွေးနွေးပွဲမှာမြောက်ကိုရီးယားနိုင်ငံပါဝင်မှာဖြစ်ပြီးဒါဟာဘာမှမထူးခြားဘူးလို့လည်းသူကဆိုပါရယ်တရုတ်နဲ့ကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတဲ့အမေရိကန်ပြည်ထောင်စုကတော့အငြင်းတန်းကိုယ်စားလှယ်တွေကိုပဲဆေလွှတ်မှာဖြစ်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးရဲ့အပြောအရနိုင်ငံပေါင်း150ကျော်ကဆွေးနွေးပွဲကိုကိုယ်စားလှယ်တွေဆေလွှတ်ဖို့ရှိတယ်လို့ဆိုပါတယ်မြန်မာနိုင်ငံကတော့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တက်ရောက်ဖို့ရှိပြီး24ရက်နေ့မှာတရုတ်နိုင်ငံသွားမယ်လို့မျှော်လင့်ရပါတယ်
အင်ဒိုနီးရှားနိုင်ငံမှာဗိုလ်ဒူနီကသမ္မတရွေးကောက်ပွဲအတွင်းလက်ရှိသမ္မတဂျိုကိုဝီဒိုဒိုနဲ့ရှင်းပြန်ခဲ့တဲ့အငြိမ့်စားပူချုပ်ကြီးပရာပိုလိုဆူယန်တို့ကသူ့အနေနဲ့ရတဲ့ကြောင်းကြေညာလိုက်ပါတယ်။ကောက်ယူရရှိထားတဲ့မေယာလက်တီအရထောက်ခံမဲ62ရာခိုင်နှုန်းနဲ့လက်ရှိသမ္မတကိုအနိုင်ရတယ်လို့သူ့သမ္မတလောင်းဖြစ်ရှင်းပြန်ခဲ့သူစီးပွားရေးလုပ်ငန်းရှင်ဆန်တီယာဂါဦးနိုအဖြစ်နိုင်ငံရေးပါတီကကိုယ်စားလှယ်နဲ့ထောက်ခံသူတွေခြံရံထားတဲ့ဂျကာတာမြို့နယ်ကမနေ့တုန်းကဒင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုထားတာပါ။ ဒါမှလည်းမင်းရလက်တွေကိုစစ်တမ်းကောက်ယူထားတဲ့ agency တွေရဲ့ကိန်းဂဏန်းတွေအရလက်ရှိသမ္မတနဲ့ဒုသမ္မတဖြစ်ရှင်ပြန်ခဲ့သူမော်ရိုကအာမန်တို့ကထောက်ခံမဲ53ရာခိုင်နှုန်းနဲ့55ရာခိုင်နှုန်းအတူရရှိထားပြီးပြန်ပေးသမ္မတလောင်းစူပြန်တို့နဲ့ဒုသမ္မတလောင်းဦးနိုတို့ကတော့44ရာခိုင်နှုန်းနဲ့46ရာခိုင်နှုန်းအတူရထားတဲ့ကြောင်းဖော်ပြထားပါတယ်။ဒီအဝင်မင်းရလက်တွေကတော့အင်ဒိုနီးရှားရွေးကောက်ပွဲကော်ရှင်ကရှေ့လာတဲ့ချိန်မှာထုတ်ပြန်သွားမှာလည်းဖြစ်ပါတယ်။
လီဗျားနိုင်ငံ Tripoli မြို့တော်အနောက်တောင်ပိုင်းလူနေရပ်ကွက်တစ်ခုအပေါ်မော်တာကြီးတွေကြားခဲ့တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီလက်ရှိဥက္ကဋ္ဌကစိုးရိမ်ကြောင်းပြောကြားခဲ့ပါတယ် Tripoli မြို့တော်မှာကုလသမဂ္ဂကြောထောက်နောက်ခံပေးထားတဲ့အစိုးရတပ်တွေနဲ့အရှေ့ပိုင်းကလီဗျားအမျိုးသားတပ် LNA တို့တိုက်ပွဲဖြစ်နေတာသတင်းနှစ်ပတ်ရှိနေချိန်မှာအခုလိုလူနေရပ်ကွက်အပေါ် Rocket ဒုံးကြီးတွေနဲ့တိုက်ခိုက်တာဖြစ်ပါတယ်လီဗျားနဲ့ပတ်သက်လို့ခိုင်မာတဲ့ဆုံးဖြတ်ချက်ချဖို့လိုနေပြီးလောလောဆယ်တော့ဆုံးဖြတ်ချက်အတွေ့သဘောတူမှုမရသေးဘူးလို့အလှည့်ကျဥက္ကဋ္ဌခရစ်စတော့ဖ်ဝိုက်စကန်ကပြောပါတယ်။လီဗျားဆိုင်ရာကုလသမဂ္ဂအထူးသံတမန်ဟာဆန်ဆလာမီကလုံခြုံရေးကောင်စီကိုလီဗျားအခြေအနေနဲ့ပတ်သက်လို့ကြာတာပြေးနေတော့ကတကပိတ်ဆွေးနွေးတင်ပြခဲ့ပါတယ်။ဆွေးနွေးပွဲအတွင်းဆုံးဖြတ်ချက်မှုချမ်းအပေါ်လက်မခံနိုင်ဘူးလို့အမေရိကန်နဲ့ရုရှားနိုင်ငံတို့ကကြေညာခဲ့ကြတာပါ။တိုက်ပွဲတွေကြောင့်လူပေါင်း2000ခွဲလောက်အိုးအိမ်ဆွန့်ပေးလွတ်ရာကိုထွက်ပြေးနေရတယ်လို့ကုလသမဂ္ဂကပြောပါတယ်။အခုတိုက်ပွဲတွေကနေပြည်တွင်းစစ်ပွဲကြီးပြန့်ဖြစ်မှာကိုလည်းစိုးရိမ်နေကြပါတယ်ရှင
်။တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website စာမျက်နှာတွေမှာတပြိုင်နက်တည်းနားဆင်နိုင်ကြပါရှင့်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။စည်ရဲပြိပခါတွေမတည်ငြိမ်နိုင်သေးတဲ့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်စံကိုးတောင်ကျေးရွာဘက်မှာတော့ဒီကနေ့မြန်မာတပ်မတော်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့ရွာသားတွေနေရက်ကနေစွန့်ခွာပြီးတော့စစ်ဘေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာစစ်တပ်ရဲ့ပြောခွင့်ရကတော့ဒီကိစ္စကိုသူမသိရှိသေးဘူးလို့ပြောဆိုထားပြီးတော့ရသေးတောင်မြို့နယ်အငူမော်မောင်နှောကားလမ်းဘက်မှာဒါမနေ့ညနေတုန်းကမိုင်းမုံတချို့ကိုရှာတွေ့ခဲ့လို့ဖောက်ခွဲဖျက်ဆီးခဲ့ရတာရှိတယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ဒီကနေ့မနေ့ဘူရီတောင်မြို့နယ်စံကိုးတောင်အုပ်စုမယုံတောင်ကျေးရွာဘက်ကိုတပ်မတော်ကနေလက်နက်ကြီးလက်နက်ငယ်စနဲ့ပစ်ခတ်နေမှုကြောင့်ရွာသားတွေထွက်ပြေးနေရတယ်လို့စံကိုးတောင်ရွာသားဥကျော်လှကပြောပါတယ်
။စံကိုးတောင်ကအစောကြီးကတော့တက်ကအကြောင်းသားလမ်းတော့ရှင်ရောလမ်းတော့ပြီးရောတိုက်ခဲ
့စံကိုးတောင်ရွာသားတွေဟာစေတီတောင်ကျေးရွာဘက်ကိုသိမ်းရှောင်နေရတယ်လို့စေတီတောင်ကျေးရွာအုပ်ချုပ်ရေးမှူးဥကျော်တန်းကပြောပါတယ
်။စံကိုးတောင်မြေတော်ဘက်ကတိုက်ပြန်ကြရတယ်လို့ကျွန်တော်ရွာသားတွေကကျွန်တော်စေတီတောင်ကိုပဲစေတီတောင်ကလေးစခန်းကိုပဲကျွန်တော်ထွက်ရှိလာကြတာပါ။ဟောစေတီတောင်ကြီးထောင်နဲ့ငွားရနဲ့ရှိရှိ
စံကိုးတောင်မယုံတောင်ချစ်ရှားတောင်စတဲ့ရွာသား1500ကျော်ဟာစီရီတောင်စစ်ဆောင်စခန်းမှာခိုးလုံနေကြရပြီးစားတော့ရေးအတွက်လူမှုကူညီရေးဖွဲ့တွေကလည်းကူညီပေးဆောင်နေပေမဲ့ရေရှည်အတွက်အခက်တွေ့နိုင်တဲ့အခြေအနေမှာရှိနေပါတယ်။ဘူရီတောင်မြို့နယ်အတွင်းမှာဒီကနေ့တိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲတပ်မတော်ဘက်ကတော့တစ်ဖက်တပ်ပစ်ခတ်နေတယ်လို့ရခိုင်တပ်တော်အေအေကြမ်းကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။
ဘူဒီတောင်မြို့နယ်ချင်းမှာလည်းအဲ့ဒီနားယုံတောင်တို့စံကိုးတောင်တို့ဥယင်တာတို့အဲ့ဒီကြားတွေကိုဗမာစစ်တပ်ကလည်းလည်းကြီးကလှပစ်နေကြကြ။ဘာမှတိုက်ပွဲဖြစ်တာမရှိပါဘူးအဲ့ဒီနေရာတွေမှာ။ဟိုတိုက်ပွဲဖြစ်တာမရှိသေးနဲ့ဗမာစစ်တပ်ကတိုက်ပွဲနေကြီးတော့အကြောင်းမင်းပြစ်နေကြ။ဒါပြည်သူလူထုတွေကတော့မနေနိုင်အောင်လုပ်တာပဲ
။မြန်မာစစ်တပ်ပြောခွင့်ရဗိုလ်မှူးချုပ်စွန်မင်းထွန်းကတော့ဘူဒီတောင်မြို့နယ်အတွင်းဒီကနေ့ပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်ကိုမသိရှိသေးဘူးလို့ပြောပါရယ်။ဒါပေမဲ့လည်းရတိတ်တောင်မြို့နယ်အငူမော်ကျေးရွာကားလမ်းမှာတော့မင်းညနေပိုင်းကမိုင်းပုံတို့ချုပ်ရှားဖွေတွေးရှိခဲ့တာကြောင့်ဖောက်ခွဲဖြစ်စီခဲ့ရတဲ့ကြောင်းတပ်မတော်သတင်းမှထုတ်ပြန်ရေးဖွဲ့အသွင်းမူဘူမှုချုပ်စွန်မင်းထွန်းကပြောပါတယ
်။မင်းကအငူမော်နဲ့ထောင်တော်နဲ့အနေနဲ့မှာတော့ကျွန်တော်တို့ကတော့မိုင်းရှားဖွေတွေးရှိရတယ်။မိုင်းကျွန်တော်တို့တွေ့လို့မသိငါတွေကတွေ့လို့မလို့ကျွန်တော်တို့ဖောက်ခွဲဖြစ်စီလိုက်ကြတော့ရှိတယ်။မင်းကညနေပိုင်းမှာလောက်မှာခိတ်ခိုက်မှုမရှိပါဘူးဗျ။အဲဒီမှာဗမူပိုင်းလေးလုံးကျွန်တော်တို့တွေ့တယ်အဲ့ဖောက်ခွဲချက်ပြလိုက်ကြ။ဘသူဘွယ်ဝါလက်ချက်လို့တော့ကျွန်တော်ပြောရတာခက
်။အငူမော်ကြေးရွာသားတွေကတော့သာဟာဘုံဖောက်ခွဲဆိုင်ဆိုင်မှုဖြစ်တယ်လို့ယူဆနေကြပြီးဒီပောက်ခွဲမှုကြောင့်စိုးရင်စိမ့်နဲ့ဘုံကြီးเจ้าတွေမှာခိုလုံနေရတယ်လို့အငူမော်ကုန်းတန်းကြေးရွာအုပ်ချုပ်ရေးမှူးဥမောင်စန်းထွန်းကပြောပါတယ
်။ရွာကလူတွေကတော့ညတော့ကကြောက်တော့ဖုန်းကြမ်းမှအကြရတယ်တဲ့။မိန်းမတွေတော်တော်များများဘုံเจ้าတွေမှာအကြရတယ်လို့ပြောတာပဲ။
ဒီခိုင်ပြည်နယ်အတွင်းမှာမြမတမတော်နဲ့ရခိုင်တပ်တော်အေအေတို့ကြားစိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေစေဖြစ်ပြီးအရသာတွေထိခိုက်ဒေဆုံးမှုတွေကလည်းများပြားလာနေတယ်လို့စစ်ဘေးရှောင်ရွာသားတွေကလည်းတိုးပွားလာနေပါတယ်။မြောက်ဦးသမြို့နယ်ထဲမှာစစ်ရှောင်စခန်း42ခုရှိနေပြီးစစ်ရှောင်လူကြီးကလည်းတပေါင်းကျော်ရှိနေပါတယ်။ဒီခိုင်ပြည်နယ်ငားမြို့နယ်နဲ့ချင်းမြို့နယ်ပလောဝမြို့နယ်တွေမှာစုစုပေါင်းစစ်ရှောင်ဦးရေ300ကျော်ရှိနေပြီး 第四项的工艺非常一嘛安娜班的干的干大他的经历叫一起杀到你看一对看对了那一路四项工艺被一破的一个表白了怎么样
一开始的前年能够人的人被不给他批判的心是比如你妈的人没了不吗人家的干的比人的人的妈的也懂得吃苦点点被子妈的你妈的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的人的
ဒီလိုနေကြခြင်းအကြီးမားဆုံးဖြစ်ရာရိုက်တာသတင်းတော့ကြီးဖြစ်တဲ့ကိုဝလုံးနဲ့ကိုကျော်စိုးတို့ကိုနှစ်ရှည်ထောင်နေချမှတ်လိုက်တဲ့အတွက်ဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။ဒီလိုမြမသတင်းလွတ်လပ်ွက်အညွန်ကိန်းနေကြနဲ့ပတ်သက်လို့မြမသတင်းမီဒီယာကောင်စီဖွဲ့ဝင်ဦးမြင့်ကျော်က
ဟိုသတင်းမီဒီယာသမားတွေကိုတရားစွဲတာတော့ဟိုဖမ်းဆီးတာပြီးမှလည်းပြစ်ဒဏ်ပေးတာအဲ့လိုကိစ္စတွေကပိုပြီးများလာတယ်။ဟိုဟာမျိုးတွေကပြီးခဲ့တဲ့နှစ်မှာဟိုအရင်နှစ်တည်းဆိုင်ပုံများလာတာမျိုးတွေရှိတယ်။အဲ့ဒါတွေကသွားပြီးတော့တရင်လွတ်လပ်ခြင်းကြောင့်လည်းထိခိုက်ကြတယ်လို့ကျွန်တော်တို့မြင်တယ်။နောက်တစ်ခါတော့တရားစီရင်ရေးစနစ်ပေါ့။တရားစီရင်ရေးစနစ်ကလည်းဟိုလွတ်လပ်မှုမရှိဘူးပေါ့နော်။ဟိုအစိုးရတို့ဟာတပ်တို့ရဲ့ဟိုစွဲဆိုတဲ့ကိစ္စတွေမှာဆိုရင်ဟိုဒီတရားစီရင်ရေးစနစ်ကဩဇာလွှမ်းမိုးခံရတယ်လို့ယူဆကြရင်အများကြီးရှိတယ်ပေါ့နော်။ဆိုတော့အဲ့ဒါတွေကလည်းအကြောင်းတစ်ခုသွားဖြစ်နိုင်တယ်လို့ကျွန်တော်တို့ဆုံးဖြတ်ထားတယ်ပေါ့နော်။
မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အာဏာရကာစ2016ခုနှစ်မှာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာ143အဆင့်မှာရှိနေရအနေနဲ့2018ခုနှစ်မှာတော့အဆင့်138နေရာကိုရောက်ပြီးအနည်းငယ်တိုးတက်လာခဲ့ပါတယ်။ဒါပေမဲ့2018ခုနှစ်မှာတော့သတင်းလွတ်လပ်ခွင့်အညွန်ကင်ဟာအဆင့်139ကိုကျဆင်းသွားခဲ့ပြီးဒီနှစ်မှာတော့နောက်ထပ်တစ်ဆင့်နှိမ့်ချသွားပါတယ်။ဒီလိုသတင်းလွတ်လပ်ခွင့်အညွန်ကျသွားတဲ့ပေါ်အစိုးရအနေနဲ့အလေးထားစဉ်းစားဖြေရှင်းသင့်တယ်လို့ဦးမြင့်ကျော်ကဆက်ပြောပါတယ
်ဒီပြည်ကျတဲ့ဥတိန်စင်ဆိုတော့လည်းတင်းတဲ့ DNA နဲ့တက်သုံးနှစ်နဲ့မှအဲ့လိုတင်းနဲ့ဒီဘက်မှာတက်လာတယ်တချို့အရာကသူကတည်းဆိုတာမဟုတ်ပေမဲ့တက်မတော့ပဲဆွတ်ဆွဲပါဆွတ်ဆွဲပေါ့နော်အာနာရှိတဲ့လူတွေကဆွဲတော့ဒီဟာတွေကသတင်းလွတ်လပ်ခွင့်ဖြစ်ပါသေးတယ်ဒီဘက် NLD ဘက်မှာချုပ်ပြီးပြောရရင်တော့ဟိုကြာသိမ်းစေတဲ့ဟာတွေကအဲ့ဒါတွေရှိတယ်သူကအနေနဲ့အဲ့ဒါတွေကိုကျွန်တော်မြင်မှာတော့သတိပြုပြီးတော့အဲ့ဒါလေးကိုဘယ်လိုမျိုးဖြေရှင်းမလဲဆိုတဲ့ဟာမျိုးကိုအလေးထားစဉ်းစားနေတယ်လို့ထင်တယ
်။အနေနဲ့ဆိုးဝါးတက်လာပြီး2016ခုနှစ်ကနေ2018ခုနှစ်အောက်တိုဘာလသတင်းသမားတွေကိုတရားစွဲဆိုမှုပေါင်း28မှုတည်ရှိပြီးသတင်းသမား44ဦးတရားရင်ဆိုင်ခဲ့ရကဒီထဲမှာမှရိုက်တာသတင်းတောက်နှစ်ယောက်ဖြစ်တဲ့ကိုဝလုံးနဲ့ကိုကျော်စိုးရူဟာနှစ်စီတောင်းတဲ့ခုနှစ်နှစ်တိချမှတ်ခံရတာဖြစ်ပါတယ်။လက်ရှိ NLD ဆိုအနေနဲ့သတင်းလွတ်လပ်ခွင့်ညွှန်ကိန်းပြန်ထပ်ဖို့ဆိုရင်ထောင်နှံချမှတ်ခံထားရတဲ့သတင်းတောက်တွေနဲ့အစိုးရဘော်ဝေဖန်ပြောဆိုတဲ့တက်ကြွလှုပ်ရှားသူတွေကိုအ мян ဆုံးပြန်လွှတ်ပေးတယ်လို့သုံးသပ်တာကလွတ်လပ်စွာထုတ်ပေါ်ပြောဆိုခဲ့အတန်အဖွဲ့ကကိုဆောင်ခါပ
ါသူရဒီနေနေတော့ဒီဒီနေ့လက်ပေးပြီးတော့အုပ်ချုပ်နေရတဲ့တက်မတော်နေနေတော့သူတွေနေနေဒီအဒီလိုဒီစနစ်ကိုတကယ်တောင်းမယ်လို့ဆုံးဖြတ်ထားတယ်ဆိုရင်သတင်းသမားတွေကတရားစိုးစိုးတာတွေနောက်ကျတော့ဒီဘက်မှာဝေဖန်ပြောဆိုမှုတွေပေါ်မှာတရားစွဲဆိုမှုတွေကိုအပြီးတိုင်းရဲ့ဆိုင်တွေကိုလွတ်တယ်ပြီးတော့တရားစွဲဆိုဒီကရဲ့ကာလာတွေမှာတရားစွဲဆိုခံမှုနဲ့ပတ်သက်ပြီးခေါင်းငွေတင်းကျနေတဲ့ဒေသင်းသမားတွေနောက်ဆိုတက်ကြွလှူရှားသူတွေပြည်သူတွေအကုန်လုံးကိုဆွံ့ကြမရှိအများဆုံးပြန်လို့ပြေးလို့ရတယ်ဆိုတော့ဒီရှုအပ်တဲ့လက်ကဒီလက်တန်တစ်နှစ်နှစ်လောက်အတွင်းမှာဒီဒင်းကလွတ်လပ်ခွင့်ဟာပြန်အဆင့်တက်လာမယ်နောက်ကျွန်တော်တို့ဟာဒီဒင်းကလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ကျွန်တော်ဒီကုန်တက်ခါရှိတဲ့နိုင်ငံတစ်ခုပြင်ချလာနိုင်ကြရှိပါတယ်။ဆိုတော့လည်းပဲလက်ရှိချိန်ကြီးတော့အဲ့လိုရိပ်လက္ခဏာကျွန်တော်တို့ကမသိရဘူး
။နေစီမချသတင်းတောင်များအဖွဲ့ RSF ကထုတ်ပြန်တဲ့နိုင်ငံပေါင်း180နဲ့မြန်မာနိုင်ငံဟာဒီနှစ်အဆင့်138နေရာမှာရပ်တည်နေတာဖြစ်ပြီးအရှေ့တောင်အာရှနိုင်ငံတွေထဲမှာတော့စင်ကာပူ၊ BNN ၊ကမ္ဘောဒီးယားနဲ့လာအိုတို့ဟာမြန်မာနိုင်ငံထက်အဆင့်ပိုနှိမ့်ကြပါတယ်။ကမ္ဘာပေါ်မှာသတင်းလွတ်လပ်ခွင့်အမြင့်ဆုံး၅နိုင်ငံဟာ Norway, Finland, Sweden, Netherlands နဲ့ဒိန်းမတ်နိုင်ငံတို့ဖြစ်ပြီးသတင်းလွတ်လပ်ခွင့်အညွန်ကိန်းအနေဆုံးနိုင်ငံတွေထဲမှာတော့တရုတ်၊မြောက်ကိုရီးယား၊တက်မင်နစ္စတန်နိုင်ငံတို့ပါဝင်ပါတယ်ခင်ဗျာ
။ VOA သတင်းတော့ကိုထက်အောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါလိမ့်ရှင်။ဆက်ပြီးတော့ဒီဆန်ဆာမတင်မဲနဲ့ဂျပန် ဒီတကြံတန်ချက်ထိုးတဲ့ထောင်းတို့မျိုးဆက်အဖွဲ့ဝင်တွေထပ်ပြီးတော့မှအဖမ်းခံရတဲ့သတင်းကိုတင်ပြပေးကြပါမယ်။မြန်မာပြည်ရဲ့လက်ရှိအခြေအနေကိုစမ်းစမ်းမတင်မဲနဲ့တကြံတန်ချက်တွေဆက်ဆိုခဲ့တဲ့ထောင်းတို့မျိုးဆက်တန်ချက်အဖွဲ့ဝင်ចောင်းသားလူငယ်တချို့ကိုနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်900ကကြီးနဲ့တရားစွဲဆိုပြီးတော့နေအိမ်တွေလုပ်ငန်းခွင်တွေထိဒီကနေ့လိုက်လံဖမ်းဆ ခေအခြေအနေပြည်သူလူထုလက်တွေ့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့လက်ရှိနိုင်ငံရေးငြိမ်းချမ်းရေးစီးပွားရေးလူမှုရေးအခင်းအကျင်းတွေကိုကြောင်းသားလူတွေတွေစုဖွဲ့ထားတဲ့တန်ကြက်အဖွဲ့တချို့ကစီးစည်ရေးစင်စားမတင်ပေတဲ့တန်ကြက်တွေနဲ့ဖြောပြေးတင်ဆက်ခဲ့ကြပါတယ်။ဒါကြောင့်မလို့တကြက်အကျိုးတွေကနေစားလို့တန်ကြက်အဖွဲ့တွေကိုရေကစားမှန်တဲ့တွေစုပေးမှန်တဲ့တွေမှာဖြောပြေးခွင့်မပေးပဲနဲ့အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကလိုက်လံပိတ်ပေးခဲ့တယ်လို့ဒေသတချို့မှာတော့လူအင်အားသုံးတားစီတာကိုကြုံခဲ့ကြရပါတယ်။တကြက်အကျက်ဒီမှာတော့ထောင်းတို့မျိုးဆက်တန်ကြက်အဖွဲ့ကလူတွေတချို့ကိုသူတို့ထိုးတဲ့တန်ကြက်တွေဟာတပ်မတော်ရဲ့ဂုံတိုက်ခါကိုထိခိုက်စေခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့66ခါကြီးပုံမှန်နဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကစစ်တပ်အရာရှိကြီးတဦးကနေပြီးတော့တရားဆွဲဆိုခဲ့ပါတယ်ဒီကလေးတောက်ကြနေပါလဲဒေါက်တိုမျိုးဆက်တန်ကြက်အဖွဲ့ဝေးမက်ကေခိုင်ထိုးကိုသူမရဲ့လုပ်ငန်းကိုစေယုံမှာလာရောက်ဖမ်းဆီးခဲ့တယ်လို့ဒေါက်တိုမျိုးဆက်တန်ကြက်အဖွဲ့ဝေးကိုပိုင်ဖြိုးမိတဲ့ကိုဖိုးသားတို့ကိုဒေအီနေမှာလာရောက်ဖမ်းဆီးဖို့စူးစမ်းခဲ့တယ်လို့ဒေါက်တိုမျိုးဆက်တန်ကြက်အဖွဲ့ဝေးကိုပိုင်ဖြိုးမိက VOE မြန်မာပိုင်းကိုအခုလိုပြောပြပါတယ
်လက်ရှိကျွန်တော်တို့ဒေါက်တိုမျိုးဆက်အဖွဲ့ကမက်ကေခိုင်ထိုးဆိုတဲ့တယောက်ကတော့နေ့လယ်12နာရီလောက်ကလာရောက်ကိုယ်တော်ဝင်ကိုတော်သွားပြီးတော့အခုနေရာရဲစခန်းမှာကျွန်တော်အမကန်လုပ်နေကြတယ်အမကန်လုပ်ပြီးတော့ကျန်လို့ပြီးတော့ရှိနေတယ်ဆွဲတဲ့ပုံမှာတော့ငါငါကာကြီးနေလို့ပြောနေကြဟုတ်ကဲ့သူလာဖန်းတဲ့ဝရမ်းမှာပါတဲ့ပုံရဆိုတော့သူပါဝင်နောက်ထပ်၄ယောက်ပေါ့လေကိုစီယံလင်းကိုပိုင်ရဲ့သူကျွန်တော်ကိုပိုင်ရုံးမင်းပြီးတော့အဲကိုဖိုးသားခါဝေးကိုစော်လေးတို့အဲ့ဒီ၄ယောက်ရဲ့လက်ကိကန်တို့၅ယောက်ပေါ့လေလူငယ်တဲ့တည်းနည်းကကြတော့ကျွန်တော်တို့အိုမ၆ယောက်ကာကြီးနေဆွဲရဲဆိုပြီးတော့နေရာရဲစခန်းမှာကျွန်တော်လာအကြောင်းကြားပြီးတော့ကျွန်တော်တို့စီခဏလာပြီးတော့စစ်မြေးမှုတွေလုပ်သွားတယ်ဗျအဲ့ဒီကတော့တည်းရလို့လောက်တာကြတော့ကျွန်တော်တိုင်းစစ်ရနာကျုပ်ဒူးပုံမူတန်းထုံမြေလက်ရှိကတော့ဘယ်သူတရားစွဲလဲဆိုတော့တရားလုံးနဲ့မဲတော့ကျွန်တော်အတိအကျတော့မသိသေးဘူးအတူပဲဖြစ်ဖို့များတယ်လို့တော့ကျွန်တော်ကခံပဲ
အခုလိုမျိုးတကြက်တန်ကြက်ထိုးခဲ့လို့ထောင်းတို့မျိုးဆက်တန်ကြက်အဖွဲ့ကိုဆက်သွယ်ရေးပုံမှာ66ကာကြီးပုံမှာ905ကာကြီးတို့နဲ့တရားစွဲဆိုနေတာဖက်စည်းထိမ့်သိမ့်တာတွေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအခြေခံသဘောတရားလွတ်လပ်စွာထုတ်ဖော်ပြောဆို권ကိုထိပါလာနေတာဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆို권လှုပ်ရှားမှုအတန်ကဒီကနေ့ဧပြီလ19ရက်နေ့နေ့စဉ်နဲ့ကြေညာချက်ထုတ်ပြန်ပါတယ်တပ်မတော်ဘက်ကနေပြီးတော့တန်ကြက်အဖွဲ့တွေကိုတရားစွဲဆိုနေတာတွေကိုအပြည့်စုံရုပ်သိမ်းပေးဖို့ကိုလည်းအတန်အဖွဲ့ကတောင်းဆိုတဲ့အကြောင်းအတားအဖွဲ့ကကိုရဲဝေဖြူအောင်ကအခုလိုပြောပါတယ်
ဒီလိုဆိုတော့ဘာဆိုကွင်းအဖြစ်အောင်တော်တော်လေးဟိုမှာဟိုညှို့ရောက်ပြီးတော့ဟိုကြဆင်းလာတယ်လို့ကျွန်တော်တို့ဟိုထင်နေတုံးတယ်ပေါ့နော်အဓိကကဒီလက်ကျမတိုင်းရဲမှာလဲပေါ့နော်ဒီမင်းဖြစ်ကိုကိုကြီးတို့ကိုတက်ကနေပြီးတော့ဒီဆပြီးတော့တရားစွဲရရှိတယ်စွဲရတော့လေဒီပေါ့နော်ဒီအမခံမရအောင်တို့လုပ်တယ်ပြရခါမှာထောင်းထဲမှာထည့်ခြင်းနဲ့ပုံစံမျိုးလုပ်ပြီးတော့ပြဆွဲတယ်အဲ့လိုပြန်တဲ့မှာလဲဒီတက်ကိုပေါ့နော်အထူးသဖြင့်ဒီဟိုဒီစစ်တပ်ရဲ့ဒီပေါ့နော်နိုင်ငံရဲ့ခန်းကဏ္ဍတွေအခြေခံဥပဒေတွေကိုခွေပန်နဲ့ထောက်ပြရတဲ့ဒီလူငယ်ဥဆောင်တဲ့ဒီတန်ကြားအဖွဲ့တွေကိုအဲ့လိုမျိုးကတန်ပြန်ပြီးတရားစွဲဆိုနေရဲဆိုတာကတော့သူတို့အပေါ်မှာဝေဖန်နဲ့ဒီဝေဖန်မှုတွေကိုပတ်သက်ပိတ်ခြင်းနဲ့ဝေဖန်မှုတွေကိုတို့ရာဒီတက်စီတင်တဲ့ဘောမှာရှိတာပေါ့တကယ်တော့ဒီမိုကရေစီစနစ်မှာကတော့ကိုမတိုက်တဲ့ဟာကိုဝေဖန်တာကတော့ဒါဒီမိုကရေစီစနစ်ရဲ့အခြေခံပဲကိုဆိုလက်ရှိမှာတက်ကအနှုတ်ထားပြီးတော့မှဒီတောင်လို့မျိုးဆက်အဖွဲ့အပြင်ပေါ့နော်ဒီတန်ကျက်ထိုးတဲ့လူငယ်တွေကိုတုံ့ပြန်လာတွေးလိုက်ဆိုဒါကတော့မကောင်းလို့မြင်တယ်
အရေးအာဏာရှိတွေခက်ကပြည်သူတွေရဲ့လက်တွေ့ဘဝကိုထိဟတ်စေတဲ့တကြက်တန်ကြက်ထိုးခွေတွေကိုပိတ်ပေးခဲ့တာရှိပေမဲ့လို့အဲ့ဒီခက်ကလေးကကြောင်းသားလူတွေတန်ကြက်အဖွဲ့ကြီးကဆက်စားမတည်ခဲ့ကြပါဘူးအခုအရသာအစိုးရလက်ထက်မှာလည်းယနေ့ခက်အခြေအနေကိုလွတ်လပ်စွာဖော်ထုတ်တည်ပြကြဖို့ဆက်စားမတည်ပဲတန်ကြက်ထိုးခဲ့ကြတာဖြစ်တယ်လို့ဒေါက်တာမျိုးဆက်ကကိုပိုင်ဖြိုးဘေးကပြောပါတယ
်တရောင်းချောင်းလုံးကျွန်တော်တန်ကြက်တွေမှာလည်းကျွန်တော်ပြောခဲ့ကြတယ်ကျွန်တော်တို့ဟိုဝေဖန်ချက်တွေကိုမခံနိုင်လို့ကျွန်တော်တို့တန်ကြက်တွေကိုချောက်ကြလို့ရောက်ကမ်းလာလို့ကျွန်တော်တို့အတုံးချင်းလာပြီးတော့ဒီလောက်ထိရာဇဝတ်သားတွေလိုဆက်ဆံပြီးတော့လိုက်လံဆန်းစည်းအရေးယူနေရလို့ပဲကျွန်တော်တို့ကမြင်မိတယ်ဆိုတော့အဲ့ဒီဟာမြင်ရင်းအဖြစ်စစ်တပ်ရဲ့တရုတ်မှန်တွေပို့ပြီးတော့မှပေါ်လာစီတယ်ဆိုတော့ပဇက်နဲ့ဝေဖန်နေတဲ့လူတွေပဇက်နဲ့ပြောဆိုနေတဲ့လူတွေကြတော့ဒီလောက်တော့ချောင်းအနေနဲ့အသေးတန်တွေလိုက်ဆန်းစည်းနေပြီးတော့မှတကယ်ကြည့်ရှိရမယ့်ကိစ္စတွေတကယ်နိုင်ငံရေးဆိုင်ကြည့်ရှိရမယ့်ကိစ္စတွေမှာကျတော့စစ်တပ်ကပါဝင်မှုတွေစစ်တပ်အတန်ထုတ်မှုတွေစစ်တပ် ये यूज़ आने मुझे आ मतलब यारो पर नए लोग मेरे लोग जो ना वो लोग काउंटर चाहे
कुल अब जैसे डे काउंटर आ रही हो तो जैसे जैसे तो यहाँ लोग जाओ के लोग यहाँ को टाइसन आना जो गाड़ी सब तो ये बंबा छोटा जो गाड़ी ने दिया सुसु कहता यारे ठाउनो म्यूज़ जैसे जैसे पूर्वी ने अमुगो योटे बे वो
ก็ได้เช่นเดียวกันกูว่าอุจจาระเนี่ยว่าดีแต่มาเนี่ยยี่ติดสมุนเนี่ยต้องเสียดีเพื่อรอที่ที่เดินไปเที่ยวมาเชื่อปากเกียร์มาเพื่อมีตัวเดินนี่เลยที่ได้ปอจันทร์ยินดาเอ็งอาจุยกาอาจารย์เสียชิคกี้พายเนี่ยยี่สิ่งสิ่งวันยี่เอ็งอาจุยกาว่าดีแต่เพื่อมีผู้ยิ่งหาแต่ชาติยินดาที่ได้รู้ด้วยจันทร์มูนาเขาตะคุกตัวสูนัยมาดละเล่นในการเพื่อจีรุ่นเนี่ยยี่ยี่ยาวุสุยาเอจูบหูยมาอามาเวเน่ปงจันทร์ตะคุกเพียงนี้มาดละสุ ဒီနေ့ကျွန်တော်တို့ဒီလူနေလက်ပွဲပြီးတော့အုံချုံရယ်ဗမာနိုင်ငံလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3-3- ေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတရက်၄နာရီအစီအစဉ်ကနေကြိုဆိုပါရရှင
်။မနက်ဖြန်စနေညဒဲလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းလွှာကတော့ဘရော့မှာအားပြန်သွင်းစရာမလိုတဲ့ဘက်ထရီအကြောင်းသတင်းလာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့တောင်ပိုင်းတက်ဆက်တက္ကသိုလ်ကသူ့ဒေသနာကျောင်းသားတွေကမျိုးဆက်သစ်ဘက်ထရီတစ်မျိုးကိုတီထွင်ဆန့်သတ်နေကြပါတယ်။အဲ့ဒီဘက်ထရီရဲ့ထူးခြားချက်ကတော့ဘရော့မှာအားပြန်သွင်းစရာမလိုတော့အောင်ကိုတာရှည်ခံပြီးတော့အားပြည့်နေမဲ့သဘောရှိတယ်လို့သိရပါတယ်။ VOA သတင်းတောက် Kevin Knox သတင်းပေးပို့ထားတာကိုငင်းချမ်းပြောပြပေးပါရှင်
။ကိုလက်ကင်ဖုန်းကအားပြန်သွင်းစရာမလိုအောင်ဘက်ထရီအမြဲပြည့်နေတာမျိုးဆိုရင်ကောင်းမှာပဲလို့တွေးလိုက်ုံနဲ့လူတိုင်းစိတ်ချမ်းသာကြမှာပါ။UTS လို့ခေါ်တဲ့ San Antonio Texas Tech ကတော့သူတေသနာကျောင်းသား Ethan Ang ကစမ်းသပ်မှုတွေအောင်မြင်ခဲ့ရင်လက်တွေ့အကောင့်ထဲပေါ်လာမယ်လို့ပြောပါတယ
်။ We want to develop devices.
Battery မပါဘဲအလုပ်လုပ်နိုင်မဲ့လက်ကင်ဖုန်းမျိုးဖြစ်လာအောင်ကျွန်တော်တို့တီထွင်ချင်တာပါ
။ဒီလိုဖြစ်လာဖို့ကပစ္စည်းလေးနှစ်ခုပေါ်မူတည်နေပါတယ်။တစ်ခုက Atom တစ်လုံးစာလောက်ပဲထူတဲ့ Carbon လွှာ Graphene ဖြစ်ပါတယ်။နောက်တစ်ခုကလျှက်စစ်တွေဖြတ်သွားလို့ရတဲ့ Electron လျှက်စစ်မှုန်လေးတွေဖြစ်ပါတယ်။ Electron တွေဟာပုံမှန်လှုပ်ရှားနေပြီးတော့ဆိုင်ပုံစံတစ်မျိုးရှိနေတာမဟုတ်လို့သူတို့ကိုလိုသလိုထိန်းချုပ်ဖို့သိပ္ပံပညာရှင်တွေကစူးစမ်းနေတာပါ
Electron is a little but very powerful mag
Electron အမုံတမုံဟာသိပ်သိငယ်ပေမဲ့တန်လိုက်အားသိပ်ပြင်းပါတယ်အဲ့တော့ဒီအမုံတမုံလောက်အပေါ်ဖြစ်ဖြစ်အောက်ဖြစ်ဖြစ်သူ့ဝေရောမှာသူလဲပတ်နေတာကိုမှန်းကြည့်နိုင်ပါတယ
်အခုထိတော့ Electron လှည့်ပတ်အားကနေသူတို့ထုတ်ယူနိုင်တဲ့ဆွမ်းအားကနှိမ့်ရာခိုင်နှုန်းလောက်ပဲရှိပါသေးတယ်ဒါကြောင့် UTSA ចောင်းသားတွေဟာဒီ electron လေးတွေကိုစုပြီးလှုပ်ရှားစေဖို့ graphene နဲ့မှန်ကူကွက်ပုံစံဘောင်ခတ်ပေးနိုင်တဲ့ခွဲထုတ်ပေးတဲ့ဆက်ကိုသုံးပြီးစွမ်းအင်ပို့ရအောင်စူးစမ်းနေကြတာပ
ါ using graphene
spintronic ခေါ်တဲ့ electron လဲပတ်မှုကိုလေ့လာမှာ graphene ကိုသုံးကြည့်ပါတယ်သူကနားလုံးမှုန်တွေထဲမှာခိုင်ခန့်ယုံနေတာမကပြက်ကူးတက်တီပိုကောင်းဖို့ထိန်းကြီးမှုလုပ်နိုင်ပါတယ
်အခုစမ်းတက်နေတာအောင်မြင်သွားရင်အသုံးပြုနိုင်မယ့်နယ်ပယ်ကတော့ကြီးမားလွန်းပါတယ်အားပြန်သွင်းစရာမလိုတဲ့ battery ကနေကွမ်တမ်3ကွန်ပျူတာစနစ်အထိအသုံးတည့်မှာပါကွန်ပျူတာ3ပရိုဂရမ်တွေအားလုံးအတွက်အခြေခံဖြစ်တဲ့သတင်းအချက်အလက်တို့မီးတဲ့ကွန်ပျူတာမှတ်ဉာဏ်တွေအလုံးလုံးပုံမျိုး electron တွေကိုသုံးနိုင်မှာဖြစ်ပါတယ
် So if we are successful
ခုစမ်းသပ်မှုသာအောင်မြင်မယ်ဆိုရင်ကွမ်တမ်ကွန်ပျူတာခေတ်ကိုရောက်ဖို့အရေးကြီးတဲ့ခြေလှမ်းဖြစ်တဲ့ထိရောက်တဲ့စွမ်းအင်ရဖို့လုပ်နိုင်မှာပ
ါဒီသုတေသနကျောင်းသားတွေကို American လေတပ်သုတေသနဌာနကပံ့ပိုးကူညီနေတာဖြစ်ပြီးသူတို့ဌာနစစ်ဆင်ရေးတွေမှာအားပြန်သွင်းစရာမလိုတဲ့ဘက်ထရီတွေကိုလိုအပ်နေတာဖြစ်ပါတယ်ခင်ဗျာ
။ကိုငိမ့်ရန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။နောက်ထပ်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ရီဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာ၊သုတဆုံလင်အမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံတဲ့နည်းပညာခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းတူမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်ဧပြီလ19ရက်တောက်ကြနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာ၊သုတဆုံးတွေအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်ရမှာကတော့မြန်မာနိုင်ငံရဲ့စီးပွားရေးခန္ဓာမှာကောက်ပဲသီးနှံရဲ့ဆိုထိုင်းစာကိုနိုင်ငံတကာအစ်မီစံတက်မှတ်တိုင်းတာနိုင်ပါရဲ့လား
။ဒါနှစ်ခုတစ်ချိန်လုံးကတော့ကျွန်တော်စဘာဆိုလို့ညညသွားရင်ကျွန်တော်ပစံနေပဲကြိုက်ပြီး6တဲဆိုတယ်ပြောကြတာ။ဒါပေမဲ့အဲ့လို6တဲဆိုတဲ့ဟာမှာသူက
မြန်မာနိုင်ငံစံတပါအသင်းကဒေါက်တာမျိုးအောင်ကျော်ကိုဆက်သွယ်မြင့်တင်ထားတာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအယူအဆအမျိုးသမီးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်မှာတာဝန်ထမ်းဆောင်နေတဲ့တရားသူကြီး6ဦးအနက်မှာ3ဦးကသာအမျိုးသမီးတရားသူကြီးတွေဖြစ်ကြပါတယ်။အဲ့ဒီထဲကမှ Ruth Bader Ginsburg ကတူပါဝင်ဖြစ်ပါတယ်။အမျိုးသမီးတွေထမ်းလို့အခွင့်အရေးရရှိနိုင်မှုအတွက်ကဥပဒေတွေပြဋ္ဌာန်းနိုင်မှုစ조사ကြသူတွေထဲမှာလည်းသူမကတော့ထင်ရှားသူတူဖြစ်ပါတယ်။2019ခုနှစ်တုန်းကအထင်ကရ Stanford တက္ကသိုလ်မှာသူ့ရဲ့ဘဝတာကြိုးပမ်းခဲ့ကြတဲ့အကြောင်းနဲ့ပတ်သက်ပြီးတော့သူ့ရဲ့အမှတ်ရစရာပြောကြားချက်တွေကိုစူးစီးပြီးဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလတန်းကတင်ပြထားတာနားဆင်ပါရှင်။Cause it only serves to make me more determined to achieve my final goal. And
now, Ruth Bader Ginsburg's greatest challenge lies ahead. A challenge to which she brings a powerful mind, a temperament for healing, a compassionate heart, a lifetime of experience. Her story already is a part of our history. Now her words and her judgments will help to shape our nation today and well into the 21st century. Most of us know that the inscription
Ruth Bader Ginsburg ဒီနေ့ဆီမှာအကဲဆတ်မှုရင်ဆိုင်ရမှာဖြစ်ပါတယ်။ဒီအကဲဆတ်မှုကိုရင်ဆိုင်နိုင်ဖို့သူ့အနေနဲ့ဉာဏ်ထက်မြတ်စိတ်စေတနာကောင်းပြီးကိုကျင်းစွာစိတ်လည်းရှိတဲ့အပြင်အတွေ့အကြုံလည်းအပြည့်အဝရှိပါတယ်။သူ့ရဲ့အကြောင်းဟာအမေရိကန်သမိုင်းမှာပါဝင်ပြီးသားဖြစ်ပါတယ်။အခုသူရဲ့ပြောဆိုချက်ဆုံးဖြတ်ချက်တွေဟာကျွန်တော်တို့နိုင်ငံရဲ့အနာဂတ်ကိုပုံဖော်ရမှာဒီနေ့အားစလို့23ရာစုလောက်လျှောက်ပါဝင်တော့မှာပါနိုင်ငံတော်တရားရုံးချုပ်အဆောက်အဝင်ပေါက်မှာဥပဒေအရအလုံးတန်းတူခွင့်ရရှိကြတယ်လို့ကြေညာထားပါတယ်နောက်အဝင်ပေါက်မှာတရားဥပဒေဟာလွတ်လပ်မှုကိုစောင့်ရှောက်ရမယ်လို့ကြေညာထားပါတယ် Ruth Bader Ginsburg အနေနဲ့နိုင်ငံအကျိုးကိုကာကွယ်စောင့်ရှောက်ပြီးတန်းတူအခွင့်အရေးကိုအမှတ်ခံချက်ပေးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
ဒီကတော့1993ခုဩဂုတ်လ10ရက်နေ့ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ဖိုစင်သမရကလင်တန်ကအီမီရိုမာကျင်းပခဲ့တဲ့ကျန်းသစ္စာကျင်းစုပွဲမှာ Ruth Bader Ginsburg နဲ့ပတ်သက်လို့ပြောကြားသွားတာပါ1990ခုနှစ်မြောက်ကထိုစဉ်နိုင်ငံတော်တရားရုံးချုပ်မှာတရားသူကြီး6ဦးနဲ့အမျိုးသမီးတရားသူကြီးအဖြစ်ဆန်ဒရာ ဒီ အိုကော်နာတူတာရှိခဲ့ပြီး Ruth Bader Ginsburg ဟာဒုတိယမြောက်အမျိုးသမီးနိုင်ငံတော်တရားရုံးချုပ်တရားသူကြီးလည်းဖြစ်ပါတယ်။သူဟာအထင်ကြီးတဲ့တက္ကသိုလ်တွေဖြစ်တဲ့ Cornell, Harvard နဲ့ Columbia တို့ကဥပဒေဘွဲ့ရခဲ့ပြီး Rutgers တက္ကသိုလ်မှာဥပဒေပါမော့ခဖြစ်ဆောင်ရွက်ခါ Washington DC ဗဟိုအစိုးရအယူခံတရားရုံးမှာတရားသူကြီးဖြစ်ခန့်အပ်ခံခဲ့ရတာဖြစ်ပါတယ်။1993ခုနှစ်မှာသမရ Clinton ကသူ့ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ်။တရားသူကြီးဂင်းစ်ဘတ်ကလေးနဲ့ကြားမဒန်ဒူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့အမျိုးသမီးတွေဘက်ကအကျိုးတော်ဆောင်ဖြစ်ဆွမ်းဆန်းတမန်ဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ဟာ2019ဖေဖော်ဝါရီလက Stanford တက္ကသိုလ်မှာဒိဗေရှိတဲ့ဘဝဆိုတဲ့ခေါင်းစည်းနဲ့ဟောပြောပို့ချခဲ့ရမှာသူ့ရဲ့အမှတ်ရစရာပြောကြားချက်တွေကနေ ကောင်းနှုတ်တင်ပြလိုပါတယ
် To put it simply, it means doing something outside yourself.
ရှိရှိမဲ့ပြောရမယ်ဆိုရင်ကိုယ်တွေမဟုတ်ပဲတခြားတွေတစ်ခုခုလုပ်ပေးခြင်းပါပဲကျွန်မဥပဒေကျောင်းသားတွေကိုတခါတရံမိကွန်းပြောရမှာသူတို့အနေနဲ့ရှေ့နေလို့ကိုအသက်မူဝင်းကျောင်းတစ်ခုတွေပဲလုပ်မယ်ဆိုရင်ကိုယ့်ရဲ့ကျွမ်းကျင်မှုကိုပဲအတုံးချရရောက်တာမှုပိုက်ပြင်သမားနဲ့တူနေမယ်ဒါပေမဲ့တကယ်ကိုဥပဒေပညာရှင်ဖြစ်ချင်တယ်ဆိုရင်တော့ကိုယ့်အတွက်တာမဟုတ်ပဲကိုယ့်လူအဖွဲ့အစည်းမှာပြုပြင်တင်တာတွေလူတွေရဲ့နေထိုင်မှုဘဝပိုကောင်းအောင်လှုပ်ဆောင်မှုတွေကိုယ့်လောက်ဘဝပြီးမကောင်းကြသူတွေအတွက်ကူညီမှုတွေကိုလုပ်ပေးရမှာဖြစ်တယ်လို့တရားသူကြီး Ruth Bader Ginsburg ကအတိအပယ်ရှိတဲ့ဘဝအနဲ့အတိအပယ်ကိုဖွင့်ဆိုသွားတာဖြစ်ပါတယ် Ruth Bader Ginsburg ရဲ့ဥပဒေကြောင့်တက်စင်ကြားမှခွဲခြားမှုနဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုပြောပြခဲ့ရမှာတော
့ In the days when I went to law school in my entering class at Harvard was over 500 students only 9 were women
ကျမဥပဒေကြောင်းတက်တုန်းကနဲ့ Harvard တက္ကသိုလ်ကျောင်းတက်တုန်းကကျောင်းသား900နဲ့9ဦးကပဲအမျိုးသမီးတွေဖြစ်ပါတယ်အဲ့ဒီတုန်းကခွဲခြားဆက်ဆံမှုကိုကန့်ကွက်တဲ့ဥပဒေလည်းမရှိသေးပါဘူးဥပဒေကော်မတီတွေကလူငှားရမယ်ဆိုရင်အမျိုးသမီးရှင်တွေမလိုချင်ဘူးအမျိုးသမီးရှင်တွေတူးကိုငှားမိပါရဲ့အတုံးကိုမကြဘူးစသဖြင့်တော်တန်တွေမကြခဏကြားနေရတာဖြစ်ပါတယ်အဲ့ဒီတော့အမျိုးသားတွေကိုရောဘယ်နှစ်ယောက်ငှားရမ်းခဲ့တယ်လဲဘယ်နှစ်ယောက်ကကိုထင်ထားလို့မဖြစ်ကြတယ်လဲလို့ကျွန်မပြန်မေးခဲ့ပါတယ်ဒီလိုမျိုးမိကွန်းတွေကိုအဲ့ဒီတုန်းကတိတ်မေးလို့မရှိခဲ့ကြပါဘူးဥပမာ Harvard ဥပဒေကျောင်းမှာအဲ့ဒီတုန်းကစာသင်အဆောက်အဦးနှစ်ခုရှိပါတယ်တစ်ခုမှာပဲအမျိုးသမီးရေအိမ်သာရှိပါတယ်ဒါကြောင့်ကျွန်မတို့အတန်းတက်တယ်၃-၄နာရီကြာစာမွေးဖြေတယ်ဆိုရင်ရေအိမ်သာတက်ချင်ရင်တစ်ဖက်အဆောက်အဦးကိုအပြေးအလွှားသွားကြရပါတယ်ခေတ္တကကျမတို့ကမချိနှက်တာကိုမပြခဲ့ကြဘူးအဲ့ဒီတုန်းကအချိန်လေးကိုကြည်ကြည်ညံ့ညံ့နဲ့လက်ခံခဲ့ကြတယ်ဒါပေမဲ့လေ1960ခုနှစ်မြောက်နောက်ပိုင်းမှာမြို့သမြခွေလှုပ်ရှားမှုဟာအမေရိကန်ပြည်ထောင်စုမှာပြန်အရှိန်ရလာပါတယ်ပြည်သူခွေလှုပ်ရှားမှုကြောင့်ပြင်ကမ္ဘာတစ်ပါးအမျိုးသမီးလှုပ်ရှားမှုတွေကြောင့်ဒီစိတ်တစ်ပိုင်းနဲ့ဖြစ်ပါတယ်ကုလသမဂ္ဂကလည်းနိုင်ငံတကာအမျိုးသမီးနေ့ကိုသတ်မှတ်ခဲ့ပါတယ်အပြောင်းအလဲတွေကိုအနှံ့အပြားပဲတွေ့လာကြရပါတယ်။ဒါကြောင့်ကြားမှခွဲခြားတဲ့ဥပဒေတွေကိုပြောင်းပြစ်ဖို့ဖြစ်လာခဲ့ပါတယ်။အမျိုးသမီးတွေရဲ့ဦးစားပေးမှုဟာမိသားစုဖြစ်တဲ့အိမ်တော်နိုင်ရမယ်။အမျိုးသားတွေကအိမ်ပြင်ငွေရှာရမယ်လို့ယူဆခဲ့ပြီးနိုင်ငံရဲ့ဥပဒေအတော်များများကိုအဲ့ဒီခံယူချက်နဲ့ကိုက်ပြီးပြဋ္ဌာန်းခဲ့ကြတာတွေရှိပါတယ်။ဒီလိုမျိုးဥပဒေတွေဟာ1980ခုနှစ်များနောက်ပိုင်းမှာတော့အားလုံးဤပါမရှိခဲ့ကြတော့ပါဘူးလို့ Ruth Bader Ginsburg ကပြောသွားခဲ့တာပါသူအနေနဲ့ဟောပြောပွဲတွေမှာမကြာခဏအမေးခံခဲ့ရတဲ့မိကွန်းတစ်ခုကတော့ဘယ်လိုအကောင်းဆုံးအကြံဉာဏ်ပေးခြင်းပါတယ်ဆိုတာပါပဲသူ့ရဲ့အဖြေကတော့
Yes I do It comes from my savvy mother-in-law advice she gave me on my wedding dayIn every good marriage, she counsels.
ကောင်းဆုံးအကြံဉာဏ်ပေးဖို့ရှိပါတယ်။အဲ့ဒါကတော့ကျမရဲ့ပန်းနာလာတဲ့ယောက်ျားမပြောတဲ့စကားပါ။ကျမခင်မွန်းနဲ့လက်ထပ်တဲ့နေ့မှာသူကသူပြောခဲ့တာကအိမ်တော်တွေမှာအောင်မြင်မှုကတခါတလေမကြားကြအောင်ဆောင်နေဖို့ပါပဲ။ကျမအနေနဲ့အဲ့ဒီစကားကိုအမြဲပဲနားထောင်ခဲ့ပါတယ်။ကျမရဲ့56နှစ်တန်းအိမ်တော်ရေးတက်တန်းတစ်လျှောက်မှသာမကလုပ်ငန်းဝင်မှရောအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်တရားရုံးချုပ်မှာပါဒါကိုကျင့်သုံးခဲ့ပါတယ်။လူကိုနာကြည့်စေတဲ့တစ်ဖက်လူကိုမစာမနာပြောဆိုတဲ့စကားမျိုးကြားရင်ဒေါသထွက်မယ်။မချေနှက်မှုနဲ့တုံ့ပြန်မယ်ဆိုရင်ကိုလိုချင်တာကိုပြောချင်တာကိုနားချချင်တာကိုရမှာမဟုတ်ဘူးလို့ Ruth Bader Ginsburg ကပြောခဲ့တာဖြစ်ပါတယ်။ဒါအပြင်သူခင်မွန်းရဲ့ဖခင်ဖြစ်သူရဲ့အကြံပေးချက်ကိုလည်းတရားသူကြီးကခံယူခဲ့ပါတယ်။အဲ့ဒါကတော့
Advice from my father-in-law has also served me well. He gave it during my gap years,
1954 to 1954. ကျမတို့မိသားစုက၃ဦးဖြစ်လာမှမို့ကျမကနောက်နေ့ဥပဒေ ကျောင်းစတက်ဖို့ခရစ်တစ်ဖက်နဲ့တင်နိုင်ပါမလားလို့စိတ်ပူခဲ့တယ်။ကျမရဲ့ခင်မွန်းဖခင်ပြီးခဲ့တဲ့အကြံကတော့ရူဒီဥပဒေကြောင့်မတက်နိုင်ဘူးဆိုလေဘယ်သူကမှအပြစ်ပြောမှာမဟုတ်ဘူး။ဒါပေမဲ့လေဥပဒေပညာကိုတကယ်ပဲစီးပူးခြင်းနဲ့ဆိုရင်တော့စိတ်ပူပင်နာတွေကိုရပ်ပြီးကိုယ့်တွေအရေးကြီးတာကိုဖြစ်အောင်လုပ်နိုင်မဲ့နည်းလမ်းကိုရှာရမယ်ဆိုတာပါပဲလို့ရူဘေဒဂင်းစ်ဘက်ကပြောသွားတာဖြစ်ပါတယ်။တရားသူကြီးရူဘေဒဂင်းစ်ဘက်ကဇွဲလုံးလကြီးသူတူလေးဖြစ်ပါတယ်။သူဟာ1996ခုနှစ်ကကိုလန်ကင်ဆာဖြစ်ခဲ့စဉ်ကတိုးစဉ်ခွဲစိတ်ကုသမှုခံယူပြီးဓာတ်ကင်မှုခံယူစဉ်တရားရုံးကိုတည့်ရမှအလုပ်မပြတ်ခဲ့ပါဘူး။ဒီနောက်သူဟာ2009ခုနှစ်မှာပန်ခရီးယားကင်ဆာဖြစ်ခဲ့တယ်လို့2016ခုနှစ်မှာသွေးကြောကျဉ်လို့သွေးကြောချဲ့ခဲ့တယ်လို့2018ကနိုင်ငံတော်တရားရုံးချုပ်ရုံးမှာချော်လဲခဲ့လို့နိုင်ရိုးတုံချောင်းကျိုးခဲ့ပါတယ်။သူဟာဆေးကုသမှုခံယူစဉ်တွင်အိမ်ကနေတဆင့်အလုပ်လုပ်ပြီးအခု February 19ရက်နေ့ကပဲရုံးကိုပြန်တက်ခဲ့ပြီးဖြစ်ပါတယ်။ခုလိုကျမကြီးအခြေအနေမှာအခက်အခဲတွေအမျိုးမျိုးရှိခဲ့ပြီးမြေအသက်86နှစ်အရွယ်ရှိပြီဖြစ်တဲ့ Ruth Bader Ginsburg ကတော့သူ့အနေနဲ့တာဝန်ကိုထမ်းဆောင်နိုင်သည့်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောကြားပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့ပြများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
်ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညာနဲ့မနက်ဖြန်စနေမနက်ခင်းနေမှာတလဲပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့တူတာဆောင်လေအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမဲ့ရဲ့တူတာဆောင်လေအမေရိကန်တခွင်အစီအစဉ်မှာတော့ဟိုးရင်ခေတ်တုန်းကအမေရိကန်ပြည်ထောင်စုကိုရွှေပြောင်းဝင်ရောက်လာသူတွေရဲ့နာမည်ကိုရေးထိုးထားတဲ့နယူးယောက်ကအီလက်စ်ဂျွန်ကအထိမ်းမက်နေရ။နောက်ပြီးတော့နယူးယောက်မွတ်စလင်တွေရဲ့ကင်းလှည့်အဖွဲ့နဲ့ကွန်ဂရက်စ်ကြည့်လိုက်အကြောင်းကိုကိုအောင်အောင်ကတင်ပြပေးထားတာနားဆင်ပါရှင
်ငွေနဲ့ရာဇဝင်တင်းလောက်ကဥရောပကနေအမေရိကန်ပြည်ထောင်စုကိုရွှေပြောင်းဝင်ရောက်သူတွေဟာနယူးယောက်မြို့အဲလစ်ဂျွန်မှာရှိတဲ့လူဝင်မှုကြီးကြပ်ရေးရုံးကိုဖြတ်သန်းခဲ့ရတာပါအခုခါမှာတော့အဲလိုဝင်ရောက်သူတွေရဲ့နာမည်တွေကိုသံမဏိပြားတွေပေါ်မှာရေးထိုးထားတယ်လို့1954ခုနှစ်ဒီဂျွန်ဘော်ကလူဝင်မှုကြီးကြပ်ရေးရုံးပိတ်ပြီးတဲ့နောက်ပိုင်းအရှေ့တောင်အာရှနဲ့လက်တင်အမေရိကနိုင်ငံတွေကဝင်ရောက်လာသူတွေရဲ့နာမည်ကိုလည်းရေးထိုးထားတာပါ Liberty John နဲ့ Alice John Foundation ဥဆောင်ညွှန်ကြားရေးမှူး Steve Brigandi က
Everybody wants to be honored. They want to be remembered.
အလုံးစုံမှတ်တမ်းထားပြီးဒိဋ္ဌိအရဂုဏ်ပြုရအောင်လူလာကြပါတယ်။အမေရိကကိုသူတို့စတင်ဝင်ရောက်လာခြင်းနဲ့ပတ်သက်ပြီးမှတ်တမ်းရရှိစေရည်ညွှန်းတာကြောင့်တက်နိုင်တော့အခုလိုစီစဉ်ပေးထားတာ
ပါ။တမဏိပြားတွေပေါ်ကလူမျိုးပေါင်းစုံရဲ့နာမည်တွေဟာအမေရိကန်ပြည်ထောင်စုရဲ့ရွှေပြောင်းဝင်ရောက်သူတွေပေါ်ထားတဲ့သဘောထားကိုထင်ဟပ်နေတာပါ။1989ခုနှစ်အဲလစ်ဂျွန်ကိုပြင်ဆင်မွမ်းမံရမှာတမဏိပြားပေါင်း980လောက်မှာရွှေပြောင်းဝင်ရောက်သူ9,800နီးပါးရဲ့နာမည်တွေကိုရေးထိုးခဲ့ပါတယ်။တကယ်လို့ဟိုးအရင်ရွှေပြောင်းဝင်ရောက်လာသူတွေကစင်းသက်လာသူတွေအနေနဲ့သူတို့မိသားစုရဲ့နာမည်ကိုရေးထိုးမယ်ဆိုရင်ဒေါ်လာ150ကုန်ကြပါတယ်။အဖိုးအဖွားရဲ့မိဘတွေနာမည်ရေးထိုးထားတဲ့နေရာကိုအလဲလာတဲ့အီရင်ဂျိုဆန်ကခက်ခဲကြမ်းတမ်းတဲ့ဘဝတွေကိုဖြတ်သန်းခဲ့ရတဲ့ဟိုးလုံးကရွှေပြောင်းအခြေချသူတွေရဲ့အခြေအနေဟာအခုခါမှာဝင်ရောက်လာသူတွေအတွက်မျှော်လင့်ချက်တွေပေးခဲ့တယ်လို့ဆိုပါတယ်။
Devalo's a first or second generation I would feel like
ကျမသာဒီမှာလာအခြေချတဲ့ပထမတမမဟုတ်ဒုတိယမျိုးဆက်သားဖြစ်မယ်ဆိုရင်တော့တကယ်ကိုစိုးရိမ်ကြရတွေ့ကြုံရမှာပါအဲ့ဒီအချိန်ကအာနီယယ်တွေအခက်အခဲတွေအနှင်ခါရမှုတွေဒီကိုမလာကြနဲ့ဆိုတာမျိုးတွေအပြောခံခဲ့ကြပေမဲ့လည်းအခုတော့တတိယစတုထပြင်စမမျိုးဆက်အထိမိသားစုတွေများလာခဲ့ကြပါတယ်
အခုခါမှာရွှေပြောင်းဝင်ရောက်သူတွေနဲ့ပတ်သက်တဲ့အမှတ်တရနေရာအဖြစ်သတ်မှတ်ထားတဲ့ Alice Jones ကိုခရီးသွားတွေလည်းလာရောက်လည်ပတ်ကြပါတယ်ပြင်သစ်ခရီးသွား Celine Youhart က
C'est bien que tout soit retracé.
နာမည်ကိုစနစ်တကျအခုလိုစုဆောင်ထားတာအရင်ကောင်းပါလေ။ကိုဘယ်မိသားစုကဆင့်သက်လာလဲဆိုတာဒီမှာပြန်ရှာတွေ့နိုင်ပါလေ
။ဒီတမဏိပြားတွေပေါ်မှာအတ္တမလိုအားပေးစေခိုင်းသူတွေရဲ့နာမည်တွေကိုလည်းရေးထိုးထားတာပါ။ Brigandi က
We tell the story of slaves. And their arrival.
ကျွန်တော်နဲ့သူတို့ဘလို့ရောက်လာတယ်လဲဆိုတာလည်းမှတ်တမ်းတင်ထားပါတယ်။တကယ်ကိုဝမ်းနည်းဝယ်ရချင်းနေပါ။ဒါပေမဲ့လည်းအခုခါမှာတော့ဒါတွေကအမေရိကန်ရဲ့သမိုင်းဖြစ်လာပြီးသူတို့ရဲ့မိသားစုတွေအနေနဲ့လည်းဂုဏ်ပြုကြပါတယ်
။တမဏိရွာတွေပေါ်မှာဌာနေတိုင်းရင်သားအမေရိကန်အင်ဒီယန်မိသားစုတချို့ရဲ့နာမည်ကိုလည်းရွေးချယ်ဂုဏ်ပြုရေးထိုးထားပါတယ်ခင်ဗျာ။ နဇူအစ္စလာမ်ဟာတရားဟောဆရာတစ်ယောက်ဖြစ်ပြီးစံစာတင်ကြောင်းရဲ့ကျောင်းအောင်လည်းဖြစ်ပါတယ်။ဒါပေမဲ့သူဟာရက်ွက်ကင်းလုံခြုံရေးအမှတ်တစိမ့်နဲ့တက်ထားတဲ့ကားတစ်စီးမောင်းပြီးတော့ရက်ွက်ကိုလိုက်လံဆက်ဆဲလေးရှိပါတယ
်။ Say if someone just an immigrant came
အာရနိုင်ငံတွေကလာကြသူတွေသူတို့ဒုက္ခရောက်နေရင်ဒါမှမဟုတ်အကူအညီလိုနေရင်ကားမှာရေးထားတဲ့အစ္စလာမ်အလေးကွန်းဆိုတဲ့စာကိုတွေ့နိုင်ပါတယ်။အင်္ဂလိပ်လိုရေးထားတာကိုနားမလည်နိုင်ရင်တောင်အာရေဗျဘာသာစကားနဲ့ရေးထားတဲ့အစ္စလာမ်အလေးကွန်းဆိုတာကိုတွေ့ရပါတယ်။အဲ့လိုရထတာကိုတွေ့ရင်မွတ်စလင်ဆိုတာကိုသိနိုင်တော့သူတို့တခုခုအကူအညီလိုရင်လာပြောနိုင်ပါလိမ့်မယ
်အခုလိုဖွဲ့စည်းထားတဲ့မွတ်စလင်လုံခြုံရေးကင်းလက်အဖွဲ့အနေနဲ့ရက်ကွက်တွင်ရာဇဝတ်မှုတွေဖြစ်ပွားမှုမရှိအောင်တားဆီးနိုင်တယ်လို့ပုဂ္ဂိုလ်ရေးဆိုင်ရာအခက်အခဲရှိသူတွေကိုလည်းဖေးမအကူအညီပေးပါရယ်အမာခံစေတနာဝန်ထမ်း50ကျော်ပါဝင်တဲ့ဒီအဖွဲ့ဟာဘာသာစကားအခက်အခဲကိုဖြေရှင်းပေးနိုင်တယ်လို့စိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းတိုင်ပင်ဆွေးနွေးပေးပါရယ်အာရှသားတွေနဲ့ဖွဲ့စည်းထားတဲ့အခုလိုအလားတူအဖွဲ့မျိုးလဲဘရိုကလင်းအရက်မှာရှိနေပြီးသားပါမွတ်စလင်ကင်းလက်အဖွဲ့ရဲ့ဒါရိုက်တာမာဝစ်ဖာတမာက
မွတ်စလင်တွေမှလည်းဘာကြောင့်မရှိရမှာလဲဆိုပြီးအငြင်းစဉ်းစားမိပါတယ်ဒါအလွန်ကောင်းတဲ့အစီအစဉ်မှာဟင်ကျေးမှုတွေအကြာပေါင်းစည်းမှုတစ်ရက်ပါအ
ာရှသားတွေရဲ့ကင်းလက်အဖွဲ့ကလည်းရေကားတွေပုံစံမျိုးအသုံးပြုပြီးတော့ကင်းလှည့်တာပါဘာသာစကားအခက်အခဲရာဇဝတ်မှုထူပြောလာတာတွေကြောင့်အခုလိုအဖွဲ့ကြီးတွေပေါ်ပေါက်လာတာပါဈေးဆံပိုင်ရှင်တူဖြစ်တဲ့တူနီဂျန်က
说真的如果说没有种族歧视那是
ဘာဝကြကြပြောရမယ်ဆိုရင်တော့လူမျိုးရေးခွဲခြားမှုကိုဆုံးသတ်ဖို့ဆိုတာမဖြစ်နိုင်ပါဘူးဒါကြောင့်ကိုယ်အတိုင်းဝိုင်းကိုစူးစီးထားတဲ့အဖွဲ့အစည်းရှိရပါမယ
်ဒီအဖွဲ့ကိုတည်ထောင်သူလူဝီလီယူစာ1990ခုနှစ်တွေတုန်းကတရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချေချနေထိုင်လာသူပ
ါ从五年前我们开始跟进执法部门
လုံငယ်တဲ့ငါးနှစ်ဒီဖွဲ့စဖွဲ့ပြီးတဲ့နောက်ပိုင်းရဲဌာနနဲ့ရက်ွက်ကနေပြီးတော့လူလူကြာပို့ပြီးတော့နီးနီးကက်ကက်ဆက်ဆံလာကြပါတယ်။အထူးသဖြင့်ရာဇဝတ်မှုကျူးလွန်သူတွေရဲ့ရံမှုတာကိုခံခဲ့ရတဲ့သူတွေနဲ့ပါ။ရှစ်ပြောင်းချေချလာသူတွေအနေနဲ့ဘာမှစိုးရင်စရာမလိုဘဲနဲ့သူတို့ရဲ့နင်းနာမှုတွေကိုပြောဆိုလာနိုင်တယ်လို့ရဲတပ်ဖွဲ့ကလည်းဒီဖွဲ့စည်းရဲ့အရေးပါမှုကိုအသိအမှတ်ပြုလာပါတယ
်။အခုခါမှာတော့ရက်ွက်ကင်းလက်အဖွဲ့တွေမှာစေတနာရှင်လှူအပ်ပေးတွေပုံများလာပြီးမကြခင်မှာနယူးယောက်တစ်မြို့လုံးကိုပါတိုးချဲ့ကင်းလက်သွားဖို့အစီအစဉ်ရှိတယ်လို့မွတ်စလင်ကင်းလက်လုံခြုံရေးအဖွဲ့တာဝန်ရှိသူတွေကပြောပါရခင်ဗျာအမေရိကန်ကွန်ဂရက်စာကြည့်လိုက်တိဆောက်ခဲ့တာဧပြီ24ရက်နေ့ဆိုရင်219နှစ်ပြည့်မြောက်သွားပါပြီ1800ခုနှစ်မှာသမ္မတဂျွန်အဒမ်စ်ကကွန်ဂရက်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်။ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်တင်ပြပေးပါမယ်။ကွန်ဂရက်စာကြည့်လိုက်ကစာအုပ်တွေဟာများလွန်းတာကြောင့်ကိုအောင်ဖတ်ဖို့ဆိုရင်တဘွားနဲ့တောင်မလွန်လောက်ဘူးလို့ကွန်ဂရက်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါတယ်။သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရတဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်ရတဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနိုင်ပေါင်းများစွာပြပြနိုင်ပါတယ်။ Mrs. Spafford ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းဉဏ်လန်းတစ်လျှောက်စာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ကိုးကပြောပါတယ်
But the legend is that he could tell you
စာအုပ်တွေဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကအခန်းနံပါတ်၄ကိုသွားစာအုပ်စင်ရဲ့သုံးလွှာအစွန်ဆုံးမှာရှာရင်ခမားလူကျင်တဲ့အစိမ်းအောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပ
ါစုဆောင်းထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတန်ဖိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်းဗြိတိရှ်တပ်ဖွဲ့တွေက Congress စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက် Jefferson ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်းထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ
် Green ribbon means that it's an original
ဖဲကျိုးစိမ့်တွေတတ်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပါ
ကွန်ဂရက်စာကြည့်တဲ့မှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကမ္ဘာမှာအဆုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေအပါအဝင်ညမမြင်တွေအတွက်လက်နဲ့စမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စာကြည့်တိုင်းမှာလိုအပ်ချက်တွေလည်းရှိနေသေးပါနေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
် We add 10,000 items a day
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာနေရာလွတ်အများရန်ရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာသိမ့်မရှိတော့တာငွေကြေးနဲ့နောက်ဆုံးပေါ်နီးပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရံမုံတွေလက်ခံဖို့လဲကွန်ဂရက်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာ
Thank you.
ောင်းစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်တခွေစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းတိုင်းမှာလည်းတလဲပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ပေးထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရအောင်ပါရှင်
မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာကောက်ပဲတိနှံတွင်ဆူတိုင်းစာကိုတိုင်းတာဖို့အတွက်နိုင်ငံတကာအစ်စ်မီစံနှုန်းသတ်မှတ်ထားတာမရှိသေးပါဘူးဒီလိုစံနှုန်းသတ်မှတ်နိုင်အောင်လှုပ်ဆောင်နေတာတွေကိုဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အဖွဲ့နဲ့ပူးတွဲလှုပ်ဆောင်နေတဲ့မြန်မာနိုင်ငံစံစဘာအသင်းကဒေါက်တာမျိုးအောင်ကျော်ကပြောပြပေးပါတော့
ဒီနေ့ဒီတွေ့ရတဲ့ပတ်တဲ့ဒီအဓိကအရေးကြီးဆုံးချက်ကတော့ကျွန်တော်တို့အဆိုတက်ပါပဲဒီနန်ဒီမှာပါတဲ့အဆိုတက် green moisture content လို့ခေါ်ပါတယ်အဲ့အဆိုတက်ကဒီနန်လိုက်သူတို့ရဲ့၆တွေအောင်လိုအပ်မယ်အဆိုတက်နောက်ကြိတ်ခွဲမယ်ဆိုလဲကြိတ်ခွဲရတဲ့အဆိုတက်တူလောင်ရင်လဲတူလောင်ဒီမဲ့အဆိုတက်ဒါတွေကအဲ့လိုသတ်မှတ်ချက်ဒီပုံမှာအစီချာချာလိုက်နာမှလာတယ်ဒီဒီနန်ကအရေးကြီးကောင်းမှဖြစ်ပါတယ်ပြောင်းဆိုလဲပြောင်းလိုက်အဆိုတက်ဘယ်လိုလဲတူလောင်ရင်ဘယ်လိုလဲဒီကစားဘလောက်ဆိုလက်ခံလေပဲပုံဆိုလဲအဲ့လိုပဲပေါ့နော
်နိုင်ငံတကာမှာကောက်ပဲတိနှံတွေအယောင်းဝယ်လုပ်မယ်ဆိုရင်အစိုးရပါဝင်နှုံးကိုတိုင်းတာပြီးအရေးသွေးကိုအကဲဖြတ်ကြတာပါ
ဒီနယ်လိုက်မှာသူအစိုးရတည်းကိုတိုင်းတာတဲ့ကရိယာတွေဒီအရင်အရေးကြီးလာတယ်ခင်ဗျဒါနှဘူးတစ်ချိန်လုံးကတော့ကျွန်တော်စဘာဆိုလို့ရှိရင်များတော့ရင်ကျွန်တော်ပစံနေပဲကြိုက်ပြီး၆တဲဆိုရဲပြောကြတာဒါပေမဲ့အဲ့လို၆တဲဆိုတဲ့ဟာမှာသူက6တာပဲပြီးတာဘယ် range မှာဘယ်ဆိုတော့မှ6နေလဲဆိုတာအင်မတန်အရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ပုံမှန်အစိုးရ3.5ရာခိုင်နှုန်းမှပြီး6ရာခိုင်နှုန်းအထိတောက်လျှောက်ခင်းသွားတဲ့အချိန်မှာသူတို့စမ်းသပ်လို့ခိုက်လိုက်တဲ့ဟာ6တယ်ဆိုတာပဲ။ဒါပေမဲ့အဲ 1% ပေါ့နော်1ရာခိုင်နှုန်းတိုင်းဟွာဟသွားရင်သူတို့ရဲ့ဝေးလျော့သွားတဲ့အကြောင်းသူတို့တဲ့ကနေပါသွားတဲ့ပမာဏကလည်းအခုဆိုတကင်းဆိုထားပါတော့6000လောက်ရှိတယ်။အဲ့လိုကမ္ဘာတရားမှာတင်းလောက်กว่าနေတင်းလောက်กว่าနေပြီဆိုရင်သူတို့လုပ်ငန်းပေါ်မှာအများကြီးဆုံးရှုံးသွားနိုင်တယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ပစံနဲ့ကြိုက်မယ်စားမှန်ကန်နဲ့တည်ကြာတဲ့ယုံကြည်လောက်တဲ့ကိရိယာတွေနဲ့တိုင်းတာကိုအရင်ရည်ကြည့်ပါတယ်
။ဒီကိရိယာတွေကိုနိုင်ငံဆောင်ကကုမ္ပဏီအမျိုးမျိုးကနေထုတ်လုပ်ကြပါတယ်။ဘယ်ကုမ္ပဏီထုတ်ဆက်ကဘယ်လောက်မှန်လဲဆိုတာကိုရောင်းသူနဲ့ဝယ်သူကြားအတော်ကလေးအငင်းပွားစရာမို့ဒီတက်တနာကိုဖြည့်ရှင်းနိုင်ဖို့တပြေးညီစံနှုန်းထားဖို့အတွက်လိုလာတာပါတပြေးညီတတ်မှတ်နိုင်ဖို့အတွက်စမ်းသပ်လေ့လာနိုင်မဲ့ဓာတ်ခွဲခန်းလိုပါတယ
်ကျွန်တော်ကဒီ2014လောက်ကထိုင်းနိုင်ငံမှာ conference တစ်ခုတော့တည်ရင်နေထိုင်းနိုင်ငံရဲ့ဒီစံချင်းစံညွန်းနဲ့ပတ်သက်တဲ့ဒီနယ်အစိုးရနဲ့ပတ်သက်တဲ့ကိစ္စလေးကိုကျွန်တော်လေ့လာရင်းတဲ့ကျွန်တော်ရဲ့ partner company ဖြစ်တဲ့ Japan နိုင်ငံ Get Electric Laboratory ဆိုတဲ့ကုမ္ပဏီနဲ့ကျွန်တော်အားရပြေရှားလေ့လာပြီးတော့မှကျွန်တော်တို့မြန်မာနိုင်ငံအတွက်တကယ်ကိုနိုင်ငံတကာအဆင့်မီစံနှုန်းသတ်မှတ်ဖို့စာကြိုးစားခဲ့တာပေါ့နော်ဒီလိုတန်းဝင်ဖို့ဆိုရင်လိုအပ်တဲ့တက်ခွဲခန်းတွေ facility တွေအများကြီးလိုရတယ်လိုရတဲ့အခါကျတော့ကျွန်တော်တို့ကြီးပဲမရတော့ JICA ဒီဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက် agency နဲ့ propose လုပ်ဖို့ကိစ္စလေးဖြစ်လာတယ်အဲ့ဒါကိုဒီဂျပန်ကုမ္ပဏီ Get Electric Laboratory ရဲ့နောက်ပြီးတော့အတိုင်းနိုင်ငံကုမ္ပဏီဖြစ်တဲ့ Japan Development Service ပေါ့နော်အဲ့ကုမ္ပဏီကူအနေပြီးတော့ကျွန်တော်တို့နဲ့အပြန်အလှန်ဆွေးနွေးပြီးလို့ရှိရင်ကျွန်တော်တို့ဒေတာတွေသွားပြီးစပိုင်တွေကိုမေးတောင်သူတွေကိုမေးကုန်တွေတွေကိုမေးရလာတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဒီ JICA ကို proposal တင်ရပါတယ်အဲ့ဒါလည်း proposal တင်တဲ့အပြန်အလှန်ကျွန်တော်တို့လုပ်ရင်းနဲ့2နှစ်လောက်အချိန်ယူရတာပြီးခဲ့တဲ့နှစ်က2019 November မှာပဲ JICA ကနေပြီးတော့ဒီအရောသဘောတူပြီးတော့ဒီပမာပြည်အတွက်ကိုတကယ်ကိုနိုင်ငံတကာစံချိန်စံညွှန်းအဆင့်မီတဲ့ဒီတက်ခွဲခန်းလုပ်ဖို့အတွက်ကိုကျွန်တော်တို့အကူအညီရပါတယ်
။စိုက်ပျိုးရေးကဏ္ဍတိုးတက်ရေးမှာမရှိမဖြစ်လိုအပ်တဲ့နိုင်ငံတကာအဆင့်မီစံနှုန်းမြန်မာနိုင်ငံအတွက်တတ်မှတ်ဖို့လုပ်နေတာကိုကြည့်ရအောင်ပါ
။ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကိုနှစ်မိတာလေးလာမှုအရာကျွန်တော်တို့မှာစံချိန်စံညွှန်းနဲ့ပတ်သက်တဲ့အဖွဲ့အစည်းဟာအခုခါမှာပညာရေးဝန်ကြီးဌာနအောက်ကသူဒီနာနဲ့ဒီတွင်စမ်းသပ်မှုဦးစီးဌာနတို့အောက်မှာရှိတယ်အခုဆိုရင်အဲ့ဌာနအောက်မှာ National Institute of Meteorology မြန်မာဆိုတဲ့ NIMM ဆိုတဲ့ Institute အသိကြီးဒီသူဒီနာအဆောက်အဦအသိကြီးကလည်းအချိန်ငယ်ပေါ်လာတော့ကျွန်တော်တို့ရဲ့ဒီမကွဲကန်းကြီးတစ်ခုကလည်းအဲ့မှာတခါလေအတော်ပဲကျွန်တော်တက်လိုက်နိုင်တယ်ပေါ့နော်အဲ့ခါကျတော့စ စံထားကြရကရိယာ primary standard unit ဆိုတဲ့ဒီအစိုးရတိုင်းကရိယာကိုလှုပ်ဖို့ဆိုတာကခုနပြောတဲ့ဒီသိပ္ပံသုတေသနနဲ့ဒီထွင်ဆန်းသိမှုဌာနတာဝန်ယူသလိုကျွန်တော်တို့ရဲ့ဒီဒီလုံးမှာပြန့်နှံ့နေတဲ့ဒီလိုကရိယာတွေကိုမှန်မှန်ကျွန်တော်တို့စစ်ဆေးပြီးတော့ဒီတက်တေကန်ထုတ်ပြီးမဲ့အပိုင်းကြတော့ဒီသုတေသနဌာနအနေနဲ့လုပ်နိုင်ဖို့အခန့်တတိဖြစ်တယ်အကြမ်းမလို့ကျွန်တော်တို့ကမြန်မာနိုင်ငံအတွက်ကြတော့စီဝိုင်းနဲ့ကုတန်းရောင်းဝယ်ဝန်ကြီးဌာနအောက်မှာရှိတဲ့ဒီစားတုံးသူရေးရဥစည်းဌာနဆိုတာရှိပါတယ်။အဲအောက်မှာမှတကယ်ကူမှရှိတဲ့နေသိမ့်ကြံလုံးနဲ့ပတ်သက်တဲ့တက်ခွဲကန်းနဲ့ဌာနတကူကအခုခါမှာတော့သူတို့က Commodity Testing and Quality Management CTQM ဆိုပြီးတော့ဖွဲ့စည်းထားတယ်အဲ့အပွဲကြီးနဲ့ကျွန်တော်ပူပေါင်းဆောင်ရွက်ပြီးတော့ဒီကျွန်တော်တို့ရဲ့စက်ပိုင်းတွေ၊ကုန်တယ်တွေဒီမှာလေသမားတွေဒီမှာသုံးဆွဲနေတဲ့အစိုးရတိုင်းကရိယာတွေကိုမှန်မှန်စစ်ဆေးပြီးတော့မှကျွန်တော်တက်တည်ခံထုတ်ပြီးတဲ့အစီအစဉ်ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကဘာခေါ်လဲဆိုတော့ feasibility system of grain moisture tester ဆိုပြီးတော့အဲ့လိုစနစ်ကလေးတစ်ခုနဲ့ကျွန်တော်တို့ကလုံနိုင်ရပါလေအခုဆိုရင်တက်ခွဲခန်းအစီအစဉ်ကျွန်တော်တို့ရဲ့တက်ခွဲခန်းဒီမှာစမ်းသပ်ဖို့ပညာရှင်ပိုင်းတွေပေါ့နော် human resource development အပိုင်းတွေကိုအခုဆိုရင်သင်တန်းတွေပေးနေတာပေါ့နော်ဒီဂျပန်ကုမ္ပဏီရဲ့ပညာရှင်တွေလာပြီးတော့ဒီသုတေသနဌာနပညာရှင်တွေရောစားသုံးသူရေအုပ်စုဌာနပညာရှင်တွေရောဒါပထမဆုံးသင်တန်းတွေပေးတယ်ပေးပြီးလို့ရှိရင်ဒီကနေပြီးတော့ကျွန်တော်မြန်မာနိုင်ငံအတွက်ဒီနယ်တကူချင်း master calibration gap တွေကိုကျွန်တော်တို့ကဒီမှာရင်ကိုယ်နိုင်ငံနဲ့ guide လက်ရောညီလို့ကျွန်တော်တို့လုပ်မယ်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ကမ္ဘာအဆင့်မီကျွန်တော်တို့တိုင်းပြည်အတွက်ကိုစားပြုတဲ့သက်တည်ခံနိုင်မဲ့ဖွဲ့စည်းတစ်ခုအနေနဲ့ကျွန်တော်ရည်ရည်ရင်းနဲ့ဒါမြန်မာနိုင်ငံတိုးတက်လာမယ့်ဆန်စပါးတွေပေါ့နော်ဒီပတင်ပို့တဲ့ကိစ္စတွေမှာဒါဒီအဖွဲ့ကခိုင်ခိုင်မာမာရှိတဲ့အတွက်ကြောင့်ရောင်းသူနဲ့ဝယ်ယူကြမှာ fair trading ကိစ္စတွေကျွန်တော်တို့ဘက်ကလုံးဝပြောကြရမလို့လောက်အောင်ကျွန်တော်တို့ပြည့်စုံသွားမယ်ဒီဟာကဘယ်လိုခေါ်မလဲဆိုတော့ကျန်နေတဲ့ခြေစုပ်နဲ့နှစ်စုသုံးစုလောက်တည်းကဒါရီကအကုန်လုံးချင့်နေရမှာလေအခုကြမှာကျွန်တော်တို့လည်းအမိပြေးလိုက်ရတော့တာပေါ့နော်ခုံပေါက်ပြီးတော့တော်တော်လေးလည်းကျွန်တော်တို့ပြင်ပန်းကြပါရစေခင်ဗျာ
ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးပါဦး
တော်ခင်မျိုးသားစီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အပတ်စဉ်ခဏအစီအစဉ်ကတော့ဒီလောက်ပါပဲ။အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကတလှည့်ကြေညာပေးပါမယ်ရှင
်။2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့ကျောင်းဝင်စစ်ဖက်မှုတွေကိုစုံစမ်းခဲ့တဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာပြည်စုံကိုတင်ပြဖို့အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျေရိုနက်ဒလာကဒီနေ့ပဲစင့်ခေါ်စာထုတ်ပြန်လိုက်ပါတယ်။အစီရင်ခံစာနဲ့ပတ်သက်လို့ရှင်းနေချုပ်ဝီလျံဘိုင်းရဲ့ဆောင်ရွက်ချက်တွေကြောင့်ကွန်ကရစ်တို့ကအများစုအနေနဲ့ဘာမှမသိရတဲ့အခြေအနေဖြစ်နေတဲ့အကြောင်းလဲတရားရေးကော်မတီဥက္ကဋ္ဌကပြောဆိုလိုက်တာပါ။အထူးစုံစမ်းစစ်ဆေးမှုရဲ့တွေ့ရှိချက်တွေကခဏခဏမှတိတိကျကျအချက်လက်တွေကိုဒီမိုကရက်တို့အမတ်တွေအခုချိန်ထိကြည့်ဝင်မရသေးဘူးလို့လည်းပြောဆိုထားပါတယ်။2016သမ္မတရွေးကောက်ပွဲမှာထရန့်ရဲ့စီယုံရေးဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုတွေရှိမရှိထူးဆန်းရင်းမှုရဲ့တွေ့ရှိချက်တွေကိုအမြန်ဆုံးထုတ်ပြန်ပြီးကိုလွှတ်တော်ရင်းကဒီမိုကရက်ပါတီခေါင်းဆောင်တွေလာတော်ချာလဲကတိုက်တွန်းနေတာပါပြည်ထောင်နိုင်ငံပါတီမျိုးကနော်ထရဒန်ကက်သီဒရယ်ဖျားကြောင်းမိလောင်မှုဖြစ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာဖွဲ့ UNESCO ကိုယ်စားလှယ်ဖွဲ့နဲ့သမ္မတအီမန်နျူအယ်မာခရွန်တို့သမ္မတနန်းတော်မှာဒီနေ့တွေ့ဆုံပါတယ်ကမ္ဘာကျော်နော်ထရဒန်ဖျားကြောင်းကြီးကိုတော့ယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ် UNESCO က1992ခုနှစ်ခေတ်ကဒီမှာပြုလက်ခံထားတာပါမလီနိုင်ငံမှာဝန်ကြီးချုပ်ဆူမီလိုဘိုဘေးရေးမိုက်ခါနဲ့အစိုးရဖွဲ့တစ်ဖွဲ့လုံးမနေ့ကပဲနှုတ်ထွက်သွားပါတယ်ဝန်ကြီးချုပ်နဲ့အစိုးရဖွဲ့ရဲ့နှုတ်ထွက်စာကိုလက်ခံလိုက်တဲ့အကြောင်းလဲသမ္မတအီဗန်ဘိုဘကာခိုက်တာရဲ့ရုံးကကြေညာချက်ထုတ်ပြန်လိုက်တာပါပြည်ခဲ့လာတဲ့မှာတော့လူတွေစုလိုက်ပြုံးလဲတပြက်ခံမှုပါဝင်နိုင်ငံလေပိုင်းကအကျဉ်းဖက်လို့ရတဲ့ကြီးထွားလာပြီးနောက်မှာပဲဝန်ကြီးချုပ်နဲ့အစိုးရဖွဲ့နှုတ်ထွက်သွားတာပါ
တောက်ကြညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00တိကျိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ် VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.